ားလုံးသောယောဂီအပေါင်းတော်ကောင်းတို့ဒီကုချင်းထာမစာပြီးသစ္စာတရားများနာကြားကြရမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးသာဝတိပြည်မုံဇေတဝန်ကျောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်မှာသာဝတိမြို့တော်တွင်ကတရားလာရောက်လာယူကြတဲ့တရားလာပရိသတ်ပါတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်သောတာပတ္တိမေညာသကရာဂามိမေညာအနာဂามိမေညာရဟတမေညာများအတိအတိရရှိသွားကြတယ်လို့ဒီနေ့လည်းပဲအားလုံးတရားနာပရိသတ်ပေါ်တော်ကောင်းလို့ဒီနာကတရားနာဉာဏ်ကခန္ဓာဆိုင်သောတာပတ္တိမေညာများရနိုင်ကြပါစေသကရာဂามိမေညာများရနိုင်ကြပါစေအနာဂတ်ပြည့်ပညာများရနိုင်ကြပါစေအရဟတမဉာဏ်များရနိုင်ကြပါစေလို့ဆန္ဒပြုခြင်းရှိ။ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။အားလုံးသောတရားနာပရိသတ်အပေါင်းတော်ပေါင်းတို့ယခုလိုသစ္စာတရားနာကြသစ္စာအလုံးအထုံနေနိုင်တဲ့အခွင့်အရေးတွေမြတ်စွာဘုရားသာသနာတော်နဲ့တွေ့လို့ဒီခွင့်ရရကြတာပါမြတ်စွာဘုရားသာသနာတော်နဲ့တွေ့လို့တစ္ဆာတရားနာကြားနိုင်တဲ့အခွင့်အရေးတစ္ဆာလို့ဒီအားထုတ်နိုင်တဲ့အခွင့်အရေးဒီခွင့်ရတွေရကြတာပါမြတ်စွာဘုရားသာသနာတော်နဲ့တော့မတွေ့ဘူးဆိုရင်ဒီခွင့်ရတွေရပါမလားမရပါဘူးမြတ်စွာဘုရားသခင်ကတော်မြတ်ကြီးလောကကြီးအတွင်းမှာပွင့်နေပွင့်နေရတော့လည်းပဲမိမိတို့ကိုယ်တိုင်ကလူဘဝကိုမရရှိကြဘူးဆိုရင်လည်းပဲငရဲသိစ္စာပိတ္တအသူရကေဘဝကြောက်နေကြမယ်ဆိုရင်တရားတော်ပါလေယခုလိုသစ္စာတရားနာနိုင်တဲ့အခွင့်အရေးရပါမရတာနောက်တစ်ခါလူဘဝတော့ရောက်နေပါရဲ့ဒါပေမဲ့မိမိတို့ကိုယ်တိုင်ကဘုရားဘာသာကိုကိုယ်ပဲသိကြတဲ့ဒီနေ့အဖြစ်ပြောရင်ဗုဒ္ဓရဲ့တရားတော်ကိုနှစ်နှစ်ချက်ချက်လက်ခံတဲ့ပုဂ္ဂိုလ်မဟုတ်ခဲ့ဘူးဆိုရင်ဘုရားရဲ့တရားတော်ကိုယုံကြည်လက်ခံနိုင်တဲ့အခြေခံမိမိမှာမရှိဘူးဆိုရင်လည်းဒီသစ္စာတရားတွေနာယူနိုင်ခွင့်ရကြပါလားမရကြပါဘူးအဲဒီတော့သစ္စာတရားတွေနာယူနိုင်ခွင့်သစ္စာလုံးတရားထုတ်နိုင်ခွင့်ရလို့ဆိုတာကဘုရားသာသနာတော်နဲ့လည်းပဲတွေ့ရလူဘဝလည်းရကြကြမြတ်စွာဘုရားဟောတဲ့တရားတွေကိုလည်းပဲနှစ်နှစ်ချက်ချက်လက်ခံနိုင်တဲ့အခြေခံရှိတယ်ဒါမှသစ္စာတရားနာခွင့်သစ္စာတရားအားထုတ်ခွင့်ရကြတယ်အခုဘုန်းကြီးတို့ကလည်းဝါးတယ်သစ္စာတရားတွေနာကြကြတယ်ဘုရားသာသနာတော်လည်းလေကြုံလို့ပေါ့နော်အဲ့ဒီအချိန်မှလူလည်းလည်းလာဖြစ်ကြဘုရားဟောတဲ့တရားတွေကိုလည်းနှစ်နှစ်ချိုက်ချိုက်နာယူနိုင်တဲ့လက်ခံနိုင်တဲ့အသည့်ရေရှိကြတယ်။ဒီငါလက္ခဏာသုံးချက်နဲ့တိုက်တာရှိလိုက်လို့ဆိုရင်သစ္စာတရားနိုင်ယုံနိုင်တဲ့ပုဂ္ဂိုလ်တွေသိမှများနိုင်ပါ့။များနိုင်ပါ့။သစ္စာတရားကျင့်သုံးနိုင်တဲ့ပုဂ္ဂိုလ်တွေလည်းမများနိုင်ပါဘူး။ဒါကြောင့်ယခုသစ္စာတရားနာကြသစ္စာတော်အားထုတ်နေတဲ့ပုဂ္ဂိုလ်တွေရဲ့အရေးအတွက်အမတန်လဲပါပါအဲ့ဒီနေပါတဲ့အထက်မှာဘုန်းကြီးတို့ကလည်းမာတယ်ပါဝင်နေတယ်အင်မတန်ကန့်ထိုးတဲ့ပုဂ္ဂိုလ်တွေမဖြစ်ဘူးလားဖြစ်တယ်အင်မတန်ကိုကန့်ထိုးတဲ့ပုဂ္ဂိုလ်တွေပါနော်ဟောဘုရားသာသနာတော်ကလည်းဒီအချိန်မှာပွင့်မိမိကိုယ်တိုင်ကလည်းဒီအချိန်မှာလာပြီးတော့လူဖြစ်နေကြရတယ်အဲ့ဒီတော့လူဖြစ်ပေမဲ့လို့လည်းပဲဘုရားသာသနာကိုဘုရားရှင်ဟောတဲ့တရားတော်တွေကိုနေ့နေ့ချက်ချက်လက်ခံနိုင်တဲ့ နာယူနိုင်တဲ့ကျင့်သုံးနိုင်တဲ့အခြေခံကောင်းလေးတွေလည်းမိမိတို့မှာရှိနေကြတယ်။အမြဲတမ်းကံကောင်းတဲ့တရားဓမ္မတွေလည်းအဲဒီလိုကံကောင်းနေတဲ့ကာလကလေးမှာတတိယဝရိယအားပညာအားတွေမြင့်တင်ပြီးတော့ကြိုးစားအားထုတ်ဖို့မလိုဘူးလားလို့ပါဘုရားတတိယဝရိယအားပညာအားတွေမြင့်တင်ပေးလိုက်ကြသမားနော်ပြင်းပြင်းရယ်ရောရည်ရောရဲနဲ့ဒီလိုမလုပ်ကြပါနဲ့မြတ်စွာဘုရားတခင်ကတော့မကြီးကပြောတယ်တရားထုတ်တဲ့ပုဂ္ဂိုလ်များမှာအဓိပတိသုံးပါရှိရတယ်ကျေရချင်ကပါပါဏိတမဟုတ်ဆရာတော်ဘုရားကြီးကလည်းဒီစကားမပြောခဲ့ဘူးလားပြောခဲ့ပါဘုရားအတ္တာဓိပတိရဲ့လောကာဓိပတိရဲ့ဓမ္မာဓိပတိအဓိပတိဘယ်နှပါဘုရားအဓိပတိဆိုတာကအခြေအမှုလို့ခေါ်တယ်အခြေအမှုဆိုတာကပဓာနလို့ပြောတာပဓာနထားပြီးတော့အားထုတ်ရမယ်အချက်၃ချက်ရှိကိုယ်ကိုယ်ကိုလည်းပဲအကြည့်အမှုပရဏာထားပြီးတော့အားထုတ်တာအဲ့ဒါကအတ္တဓိပတိအတ္တဓိပတိရလည်းခေါ်ပါတယ်နောက်လောကဓိပတိရလောကဓိပတိလောကကြီးကိုလည်းကြီးမှုထားပရဏာထားပြီးတော့အားထုတ်ပါဓမ္မဓိပတိဓမ္မဓိပတိရဓမ္မတရားကိုလည်းကြီးမှုထားပရဏာထားပြီးတော့အားထုတ်ပါအကြည့်မှုထားရတဲ့အရာဘယ်လိုမျိုးလဲပေါင်းမျိုးရှိပါတယ်အတ္တရိတ္တိယသရကကိုယ့်ကိုယ်ကိုအကြည့်မှုထားလိုက်ပါနော်ကိုယ့်ကိုယ်ကိုအကြည့်မှုထားလိုက်ပါကိုယ့်ကိုယ်ကိုစိတ်ကြည့်ဝင်လိုက်စမ်းပါကိုယ့်ရဲ့အနေထားကိုကိုယ်မြင့်တင်ပြလိုက်ကြစမ်းပါဒကာဓမ္မပေါ်ပေါ်တန်တဲ့သဘောမထားပါနဲ့ကိုယ့်ကိုယ်ကိုစိတ်ကြည့်ဝင်ပြလိုက်ပါဘယ်လိုစိတ်ကြည့်ဝင်ပြရမှာလဲအာငါဟာအိမ်မှာစားကြရမရှိလို့ရိတ်တာနာနေတာမှမဟုတ်ပဲပဲအိမ်မှာနေတာမရှိတော့ရိတ်တာနာနေတာမှမဟုတ်ပဲငါအိမ်ငါဦးငါအိမ်ငါပစ္စည်းနဲ့ငါစားနိုင်တော့နိုင်တဲ့ပုံကပဲဟုတ်တယ်မို့လားအခုဒီကားတဲ့ပုံကိုယ်လေးဆိုလို့ရှိရင်ကိုယ့်အနေကိုစားနိုင်တော့တဲ့ပုံကိုယ်လေးကြီးပဲတိုက်တဲ့ကားလေးစိန်နေရှိနေနဲ့ကိုယ့်အိမ်မှာကမတော့မတမကြောက်မကြပဲနေနိုင်တဲ့ပုံကိုယ်လေးကြီးပဲချွတ်ချွတ်တက်တဲ့စင်စင်ရဲ့တရားမှမပါအခုဒီမှာဆိုလို့ရှိရင်နေ့စဉ်နေ့စဉ်လှူဒန်းနေကြတယ်နေ့စဉ်နေ့စဉ်လှုပ်တမ်းနေကြတာထောင်ပေါင်းအဖြစ်ချွတ်ချွတ်တက်တက်စင်စင်ရင်ရတရားမှမပါဘူးဆိုတာအကြက်ခတ်လို့ရတယ်အရိဒာအိမ်မှာချွတ်တက်စင်ရလို့ဟောဒီရောက်လာတာမဟုတ်ဘူးတရားလိုချင်လို့လာတာဒီလိုမကဘာလိုချင်လို့လာတော့အာငါတရားလိုချင်လို့လာတာပဲစားစရာတော့စရာအိမ်မှာလည်းရှိတာပဲဒီမှာမှစားမှာမဟုတ်ဘူးငါအိမ်မှာကအပြည့်စုံရှိတာပဲနေစရာအိမ်မှာရှိတာပဲဝတ်စရာလည်းအိမ်မှာရှိတာပဲဘာချိုးတဲ့ကမှတ်လို့ဘာလိုတာမှတ်လို့အခုဒီလာပြီးတော့အများပြိဿနဲ့ပြင်မြန်ပါမဆင်းဆင်းရဲရဲနဲ့လာပြီးတော့နေရတရားလိုချင်လို့လာတာနော်တရားလိုချင်လို့လာတာဒါကြောင့်မလို့ငါတရားအထုတ်ဖို့လာတာတရားလိုချင်လို့လာတာတရားမညာကငါပြန်လို့ဘယ်ဖြစ်မလဲတရားကြပြီးမှပြန်မှဖြစ်မှာပေါ့ကိုယ့်ကိုယ်ကိုပြန်ပြီးတော့မြင့်တင်ပေးလိုက်ပါဟုတ်တယ်မို့လားကိုယ့်ကိုယ်ကိုပြန်ပြီးတော့မြင့်တင်ပေးလိုက်အဲ့ဒါကိုအတ္တဓိပတိယလို့ခေါ်တယ်နောက်တစ်ခါလောကဓိပတိယလောကကိုပတ်ဝန်းကျင်ကိုလည်းအကြီးမှုထားပြီးဗရဏာထားပြီးတော့ငက်ွက်ပြီးတော့တရားထွားလိုက်ပါပေါင်းကျင်ဆိုတဲ့နေရာမှာကိုယ်ချင်းချင်းတော့မပါဘူးလားပါကိုယ်ချင်းချင်းလည်းပါမျက်စိနဲ့မမြင်ရပေမဲ့ကိုယ်ပေါင်းချင်မှနတ်တွေကိုမရှိဘူးလားရှိသူတို့လည်းပါတယ်နော်ဘောဓဘာသာဝင်တွေဘောဓဘာသာဝင်မဟုတ်တဲ့ပုဂ္ဂိုလ်တွေအများကြီးပဲပေါင်းချင်မှလည်းအကုန်လုံးလောကလိုပြောလို့ရတယ်အဲ့တော့ကိုယ်ချင်းချင်းကိုကြည့်မယ်ဆိုလို့ရှိရင်ပရမအောင်ကြည့်ကြည့်လိုက်အဲ့ဘယ်သူကတော့တရားကိုကျူးကျူးဆဆအားထုတ်နေလဲသတိပ္ပဏဂိမ့်နေလိုက်တာတမာရီကြီးရလိုက်တာတရားချုပ်ပြီးချုပ်သွားကြတော့လည်းပဲတမာရီလေးမဖြစ်ပဲဆက်ပြီးအားထုတ်လိုက်တာငါအကြည့်စမ်းသမထတဲ့တဏှာကြီးလေးအတွဲပါတော့မှာအောင်ဤသိခံပြီးတော့ငါအားထုတ်နေရတာသမထတဲ့တဏှာကြီးလေးအတွဲပါတော့မှာစိတ်လေးကိုရောက်ပြီးရောက်နေစိတ်ကြီးပြန်နေပြီးတော့တမာရီမရပဲအားထုတ်ရတာကတစ်မျိုး အချင်းကပြည့်တဲ့စိတ်လေးဝင်လို့တွေ့ဝထိုင်မှနေရကတမျိုးငါလည်းဖြစ်နေလိုက်တာသူများတွေကြည်စမ်းတမာရီလေးရပြီးတော့စိတ်လေးကြီးကြီးနင်းနင်းနဲ့ခါကလေးမမတ်ထားမျက်လောကလေးချအသက်ကလေးမမတ်ရှူပြီးတော့ချစ်ပြကလေးလေးရှူအင်မတန်ကျင်းနေစရာကောင်းတာပဲအင်မတန်အားကျစရာကောင်းတာပဲငါကြမှာဘာဖြစ်လို့ဒီလိုလာဖြစ်နေရောသူတို့ကဒီလိုကျိုးကျိုးစားစားနဲ့အားထုတ်နေတဲ့ကြားထဲမှာငါကဒီလိုပေါ့ပေါ့ရောက်ရနဲ့အားထုတ်နေရင်အများပရိသတ်ကငါကဲရမှာပေါ့အင်မတန်ဆက်စရာကောင်းတဲ့လူကြီးပဲလောကကအဲ့ဒီတော့မှုန့်တင်ပြီးတော့အကြီးမှုထားပြီးတော့ကိုယ့်ကိုယ်ကိုပြန်ပြီးတော့ဆုံးမပြီးအားထုတ်ပေးလိုက်ပါဟုတ်တယ်မို့လားအော်ကိုယ်စိတ်ကိုသိတဲ့လက်တွေပရသေတဝိပရသေတဝိသရဏဘိညာဉ်ရတဲ့ပုဂ္ဂိုလ်တွေသူတို့ကောင်းနေလောကမှာရှိကြတယ်ကိုကသာမသိတာသူတို့ရဲ့စိတ်ထဲမှာပုဂ္ဂိုလ်ရပုဂ္ဂိုလ်ရဲ့စိတ်ကိုသူတို့ကသိနေတယ်ငါကထိုင်ငေါတူကြီးထိုင်ပြီးတော့ခန္ဓာကိုယ်ညာမနေတဲ့ဟိုတွေ့တီတွေ့နေမယ်ဆိုရင်အဲ့ဒီတော့သူတို့ဘာရဲ့စိတ်ကိုသိတဲ့နတ်တို့အရိယာပုဂ္ဂိုလ်တို့သူတို့ကငါ့ကိုအထင်သိမှာပေါ့ပဲနဲ့လေအများအမြင်မှာတရားထုတ်တယ်လို့ဟန်ဆောင်နေပြီးတော့စိတ်ကတော့တရားအပေါ်မှာစိတ်မြောက်ခိုင်းတယ်ဟိုတွေ့ဒီတွေ့နဲ့စိတ်တွေပြောင်းနေတယ်တဲ့ဉာဏ်ဖြင့်တဲ့ပုဂ္ဂိုလ်ပဲအလကားလူပါလားသူတို့ကငါ့ကိုကဲရမှာပေါ့ဒါကြောင့်မလို့သူတို့ကဲရတော့ငါမခံဘူးစိတ်တွေကြားရမှာမရောက်စီပဲနဲ့ကျွတ်ကျွတ်သားသားကအားထုတ်မယ်ဆိုပြီးတော့ပါဝင်ကျင်လောကကိုအတိပ္ပိထားပြီးတော့လဲတရားမတွေအမထောက်ရဘူးလားအထောက်ရမှာအထောက်ရမှာနံပါတ်၁ကဘလို့ကိုအတိပ္ပိထားရမှာလဲကိုကိုကိုအတိပ္ပိထားပါနော်ကိုကိုကိုတိမ့်တိမ့်ငင်ငင်လို့မအောင်မိပါနဲ့ဘယ်ကုလလာပြီးတော့သစ္စာတရားနာကြသစ္စာတော့အထောက်တဲ့သုကလေးကိုကခုနပြောခဲ့တဲ့အင်္ဂါလက္ခဏာ၃ချက်နဲ့မညီဘူးလားညီပါပါဘုရားဆက်ပြီးတရားထောက်လိုက်ပြီဆိုနောက်ထပ်အင်္ဂါ၂ချက်အားလုံးပေါ့ရင်အင်္ဂါ၅ချက်နဲ့ပြည့်စုံတယ်။နော်။အခုတော့ရိဒါကိုရောက်လာပြီဆိုကြတဲ့ကောင်ကအင်္ဂါ၃ချက်ကပြည့်စုံပြီသားဖြစ်နေပြီ။အင်္ဂါ၃ချက်နဲ့ပြည့်စုံလို့ငါဒီကိုရောက်လာတာ။သူများတွေဒီကိုရောက်ချင်လို့တော့မရောက်ကြဘူး။ငါကဒီကိုရောက်လာပြီ။အင်္ဂါ၃ချက်နဲ့ငါမှပြည့်စုံနေတယ်။ငါသာမန်ရပုဂ္ဂိုလ်မဟုတ်ဘူး။ဒီဘဝကျွတ်တန်းဝင်နေတဲ့ပုဂ္ဂိုလ်။သာမန်ပုဂ္ဂိုလ်မဟုတ်ဘူး။ငါဟာသရောကောင်းပုဂ္ဂိုလ်။ဒါကြောင့်မလို့ကိုယ့်ကိုယ်ကိုဒီကြည်မှုထားပြီးတော့လည်းပဲဆုံးမပြီးတော့လည်းပဲအားထုတ်ပါ။ပါဝင်ခြင်းဆိုတဲ့လောကကိုကြီးမွထားပြီးတော့လည်းပဲသရုပ်ကကကိုကဲရလိမ့်မယ်။နှစ်ယောက်တို့ရှင်ထိုင်နေတော့မှအာတုကတော့တမာရီလေးကြာနေတဲ့ငါကငိုက်နေတယ်ဘယ်တော်မှမလဲ။အာတုကတဏှာကြီးကြောကြောထိုင်နေငါကတဏှာကြီးတော့အောင်းအီးသိခံပြီးတော့ထိုင်နေရတာဘယ်တော်မှမလဲ။ကိုယ့်ကိုယ်ကိုမဆုံးမရဘူးလားဆုံးမရ။ဆုံးမပြီးတော့လည်းအားထုတ်ပါ။နောက်တစ်ခါတော့ဘာလို့ဓမ္မာဓိပတိယတရားကိုလည်းအဓိပ္ပာယ်ချပြီးတော့အားထုတ်လိုက်ပါငါဒီမှာလာပြီးတော့အားထုတ်နေတဲ့တရားတွေကမြတ်စွာဘုရားကိုယ်တိုင်သဗ္ဗညုတရှင်ဉာဏ်တော်ကြီးရပြီးတော့ထွတ်ထွနဲ့သိမြင်ထားတဲ့တရားတွေသမန်တရားတွေမဟုတ်ဘူးအဲ့ဒီတရားတွေကိုအားထုတ်လိုက်တာအခြားအခြားပုဂ္ဂိုလ်တွေအကုန်လုံးဒီတရားတွေသဘောပေါက်သိမြင်သွားကြတယ်ငါကြပါသဘောမပေါက်သေးဘူးဆိုလို့တရားကမှားတာတော့မဟုတ်ဘူးငါကတော့ဒုနေလို့မဟုတ်လားဟုတ်ပါဘူးတရားကမှားတာလားမှားပါဘူးမှားဘူးသူများတွေတရားထုတ်သွားကြတာဒီတိုင်းတရားထုတ်သွားကြတာတရားတွေကျင်းနေကြတာပဲတရားတွေရနေကြတာပဲငါ့ကြမှာမရဘူးဆိုရင်ငါကောကလုံးနေလို့တရားကတော့မှားဘူးအင်မတန်မှန်ကန်တဲ့တရားသဗ္ဗညုတရှင်ဉာဏ်တော်ကြီးရပြီးတော့သိစာလေးပါကိုဆရာမကိုသင်ယံပညာနဲ့ကိုယ်တိုင်ထိုးရင်းပြီးတော့သိမြင်ထားတဲ့တရားတွေအဲ့ဒီတရားကိုအားထုတ်နေပါရဲ့တယ်မှာတရားမရသေးတာတရားကမှားလို့မဟုတ်ဘူးတရားကမှန်ကန်တဲ့တရားတခုခုလိုနေလို့ဖြစ်နေတယ်ဆိုပြီးတော့ပြုတ်ပြင်ပြီးတော့အားထုတ်ဖို့လည်းမလိုဘူးလားလို့နော်တရားကိုရေးမှထားတဲ့အဓိပတိပေါ့နော်အားလုံးပါလဲတော့ဓိပတိဘယ်မှာလဲအတ္တဓိပတိရရဲ့ဓမ္မဓိပတိရရဲ့အာလောကဓိပတိရရဲ့ဓမ္မဓိပတိရဘယ်မှာလဲအဲ့ဒီတော့အားထုတ်လို့ရှိရင်ဒီနေရာမရနိုင်ဘူးလားရပါဘူးဘုန်းတော်ကဓမ္မတွေကယနေ့မြတ်စွာဘုရားသာသနာတော်နဲ့လာတွေ့တဲ့အခါကျတော့ဘုရားဘာသာဝင်ဖြစ်နေကြတယ်ဟုတ်တယ်မဟုတ်လားမ ာတွေဖြစ်နေတော့အဲ့တော့ဗုဒ္ဓဘာသာဝင်တွေဖြစ်နေကြပြီဆိုတဲ့ပုံကသာမင်းရဗုဒ္ဓဘာသာနာမည်ခံရုံလောက်နေတော့ဗုဒ္ဓဘာသာဝင်တယောက်ဖြစ်ရချင်နတ်ပါမနတ်တယ်ဒါလည်းစဉ်းစားဒါကတော့မဟုတ်ဟုတ်လားဗုဒ္ဓဘာသာနဲ့လာတွေ့လို့မိမိကိုယ်တိုင်ဗုဒ္ဓဘာသာဝင်တယောက်ဖြစ်နေပါရဲ့နေပါသာမင်းရဗုဒ္ဓဘာသာအဆက်လောက်တင့်တင့်ကျင့်နိုင်မယ်ဆိုရင်ဘုရားဘာသာဝင်တယောက်ဖြစ်ရကြမနဲ့တယ်ဒီတော့ဘုရားဘာသာဝင်တယောက်ဖြစ်ရကြနအဆင့်မြင့်တဲ့ဘုရားဘာသာဝင်တယောက်ဖြစ်အောင်ဒါကြိုးစားမှတော်မယ်ကိုယ့်ကိုယ်ကိုဆုံးမပေးရမှာနော်အဲ့ဒါကဒီလိုဆိုတော့ဘုရားဘာသာဝင်ဆိုတာကလည်းဒကာတော်မတွေဘုရားဘာသာဝင်ထားရုံနဲ့ဖျားဖို့ပဲစိတ်ကထားရုံနဲ့အဆင့်မြင့်တဲ့ဘုရားဘာသာဝင်တယောက်ဖြစ်နိုင်ပါမလားဘုရားဘာသာဝင်တရားအဖြစ်ပြည့်ပြည့်စုံတဲ့အနေအထားမျိုးတွေရှိနိုင်ပါ့မလားရှိနိုင်ပါဘူးလူတိုင်းမဖြစ်နိုင်ဘူးအဲ့တော့ကိုယ့်ကိုယ်ကိုယ်တော့ဘုရားဘာသာလို့ဆက်ဖို့ဆွေးနွေးကြရတယ်အိမ်မှာဘုရားရှင်ရှိတယ်ဘုရားဘာကြောင့်လဲလုံးနေရန်ရရှင်ပြုလုပ်တယ်သာသနာရှင်ပြုတယ်ဘုရားဘာသာဆိုတဲ့ဆိုင်မုတ်တော့အစဲဘုရားဆွဲထားတယ်တို့တော့ဘုရားဘာသာဆိုတာဟာလည်းအဆင့်အမျိုးမျိုးရှိတယ်အသင်းနဲ့ဘုရားဘာသာအလတ်သာဘုရားဘာသာအသင်းနဲ့ဘုရားဘာသာအနေသာအလတ်သာအမြတ်သာဘယ်နှမျိုးတော့ဘုရားဘာသာဘယ်နှမျိုးပါလဲဘယ်လိုတော့အနေသာအနေသာဘုရားဘာသာအလတ်သာဘုရားဘာသာအမြတ်သာဘုရားဘာသာဘယ်နှမျိုးရှိလဲအနေသာဘုရားဘာသာဖြစ်နေတယ်ပြီးသွားကြမယ်ဆိုရင်ဒကာရမလေးဘောဓဘာသာဖြစ်ရကျနတ်ပါမနတ်ဘူးเนาะဘောဓဘာသာဝင်ဖြစ်ရကျမနတ်ဘူးအမြတ်သာဘောဓဘာသာဖြစ်မှာဘောဓဘာသာဝင်ဖြစ်ရကျနတ်အဲ့ဒါကြောင့်မလို့ငါဟာအနေသာဘောဓဘာသာလားအလတ်သာဘောဓဘာသာလားအမြတ်သာဘောဓဘာသာလားဆိုတာကိုကိုယ်တိုင်ဆုံးဖြတ်နိုင်အောင်ဖိုင်လို့ဒီနေ့ကျေးဇူးပြုပေးပါမယ်เนาะအဲ့ဒီတော့ဘုရားမသာတော်ရဲ့တရားဖြစ်ဖို့ဆိုတာကဘလောက်အရေးသွေးနေရှိမှဘုရားဘာသာဝင်တရားဖြစ်မလဲဆိုရင်ဖိုင်လို့သာလာမေလာစကားအရာပြောမယ်ဆိုရင်သိကျင်အများကြီးမလိုပါဘူးဘုရားဘာသာဝင်တရားဖြစ်ဖို့အတွက်အရေးချင်းနေအများကြီးမလိုပါဘူးမြတ်စွာဘုရားလက်ထက်ကဗုဒ္ဓဘာသာဝင်ဖြစ်ခံယူသွားကြတဲ့ပုဂ္ဂိုလ်တွေကိုကြည့်လိုက်မယ်ဆိုရင်မြတ်စွာဘုရားကသူတို့ကရှောက်ထားလိုက်တယ်ဧတဟံဗန္တိဘဂဝန္တံပရဏံကိစ္ဆာမိတမင်းစဘိက္ခုတံကိစ္ဆာဗန္တိရှင်ဘုရားဟာတပိတော်ဧတောဟံတပိတော်ဘဂဝန္တမြတ်စွာဘုရားကိုတရဏ9ရက်9ဖွယ်အာကအာထမိခိုရဆရာဓမ္မအဖြစ်နဲ့ကိစ္စာကိုသိကပ်ပါ၏ဓမ္မေသဘုရားရှင်ဟောကြားထားတဲ့တရားတော်ကိုလည်းပဲတရဏအာထမိခိုရအဖြစ်နဲ့ကိစ္စာကိုသိကပ်ပါ၏တန်ရင်းသဘုရားရဲ့သားတော်ဒိဋ္ဌတန်ဃာတွေကိုလည်းပဲတရဏအာကမိအာထမိခိုရအဖြစ်နဲ့ကိစ္စာကိုသိကပ်ပါ၏ဥပါဒကမဗန္တိဣဇတကေတရဏကတံဣဇတကေတတ္ထေသောတရဏကိုယ်ပွေစိကချင်းသောကတံကြောင့်ဥပတကဥပတကလို့ခေါ်တဲ့တတိသာဝကတရားအဖြစ်နဲ့မှန်တပြီတော့ဒါရီတုမှတ်ပါဥပတကမှာဗန်းနေဒါရီတုတပြီတော့ဥပတကတရားအဖြစ်နဲ့မှတ်ပါဘယ်လိုမှတ်ရမလဲဣဇတကေတရဏကတံအသက်ထက်ဆုံးဘုရားတရားသံဃာယရဏသုံးပါးကိုကိုယ်ပွယ်စိတ်ကပ်တဲ့ပုဂ္ဂိုလ်တရားအဖြစ်နဲ့ကိုယ်ပွယ်စိတ်ကပ်မဲ့တပည့်ဥပဒကတရားအဖြစ်နဲ့တပည့်တော်ကမှတ်တော်မှာဒီလိုရှင်းထားလိုက်တာအဲ့လိုရှင်းထားလိုက်တာနဲ့ဘုရားကလည်းရှင်းခိုးလို့မိမိရဲ့စိတ်ထဲမှာရှင်းခိုးနိုင်သွားပြီနော်တရားကလည်းပဲရှင်းခိုးနိုင်သွားပြီသံဃာကလည်းပဲရှင်းခိုးနိုင်သွားပြီလက်ကရှိခိုးယုံတယ်လားဆိုတော့မဟုတ်သေးဘူးစိတ်ထဲကပါကိုယ့်ကိုယ်စိတ်ကနိုင်ရဲ့အဆင့်ကြပါကိုယ့်ကိုယ်စိတ်ကနိုင်ရဲ့အဆင့်ရပါ ကိုယ်ကစိတ်ကပါလေဆိုတဲ့နှုတ်ကလည်းရုပ်ဆိုထောက်ပေါ်ပြောဆိုကျင်ညာလိုက်တဲ့အဆင့်ရောက်ပါပြီ။အဲဒီတော့ကျင်ညာလိုက်တာလည်းဒီပြန်လေအဲဒီပုဂ္ဂိုလ်ကဘာဖြစ်သွားတော့
။
ဘုရားဘာသာသင်တော်တာပဲ။အဲဒီနေရာမှာကျင့်ဒကာရမလေးဘာရင်ချင်းမှမတွေ့ဘူးနော်။ရင်ချင်းက၃မျိုးပဲတွေ့တယ်။ဖျားကိုကိုယ်ကစိတ်ကပါလေဆိုတဲ့ရင်ချင်း။တရားကိုကိုယ်ကစိတ်ကနိုင်တဲ့ရင်ချင်း။တန်ခါကိုကိုယ်ကစိတ်ကနိုင်တဲ့ရင်ချင်း။ရင်ချင်းဘယ်လိုမျိုးရှိတယ
်
။အဲဒီရင်ချင်းသုံးမျိုးနဲ့ဘုရားဘာသာဖြစ်သွားမယ်ဆိုရင်အတော်များများဟာဘုရားဘာသာလို့ပြောရပါပါမယ်နော်ဘုရားကိုယ်ပဲစိတ်ကတည်းဘုရားရှိခိုးတယ်ဘုရားရှိခိုးနိုင်တာဘုရားဘာသာဖြစ်သွားပြီတရားကိုယ်ပဲစိတ်ကတည်းတရားရှိခိုးနိုင်တယ်ဒါဆိုဘုရားဘာသာဖြစ်နေပြီလေတန်ခါကိုယ်ပဲစိတ်ကတည်းတန်ခါကိုယ်ရှိခိုးနိုင်တယ်ဒါဆိုရင်ဘုရားဘာသာဖြစ်သွားတယ်အဲ့ဒီနည်းနဲ့ခေါင်းကြီးတို့ဘုရားလက်ထက်ကဘုရားဘာသာမဖြစ်သေးတဲ့ပုဂ္ဂိုလ်တွေကဘုရားစီမှာဘုရားဘာသာဖြစ်ကိုခိုင်နေသွားကြတယ်ဒီနေ့ခင်ဗျားလည်းပဲဘောဓဘာသာမဖြစ်သေးတဲ့ပုံပေါ်ရင်ဘောဓဘာသာဖြစ်နေခံယူနေဆိုတာတိတ်ညာကစားတာရည်ရှင်းနေမလို့ဘုဒ္ဓံတရဏကိစ္ဆာမိဓမ္မံတရဏကိစ္ဆာမိသံဃံတရဏကိစ္ဆာမိအဲ့ဒီသုံးပုံကိုရွတ်ဆိုလိုက်တာနဲ့တကယ်နဲ့ဘောဓဘာသာမဖြစ်ဘူးလားဖြစ်သွားတယ
်
ဘောဓဘာသာဖြစ်သွားတယ်နောက်ကလည်းရွတ်ဆိုမယ်လက်ကလည်းလက်တွေအယုံသိပေးတယ်ဒါဆိုဘောဓဘာသာဖြစ်သွားတာအဲ့ဒါဘောဓဘာသာတရားဖြစ်ဖို့ရန်ဆိုတာကကြီးကြီးကျယ်ကျယ်အင်္ဂါလက္ခဏာတွေလုံသလားမလုံဘူးလ
ား
မလုံပါဘူးသိတဲ့ခဲခဲရင်ရင်ဟုတ်သလားမဟုတ်ဘူးလ
ား
သိတဲ့ခဲခဲရင်ရင်မဟုတ်ဘူးနော်သိတဲ့ခဲခဲရင်ရင်မဟုတ်ဘူးဘောဓဘာသာဝင်တရားဖြစ်ဖို့ကသိမခဲရင်မဟုတ်ဘူးဒါပေမဲ့လို့အမြန်စားဘောဓဘာသာဖြစ်ဖို့ကြတော့နည်းနည်းခဲရင်တယ်ဟုတ်တယ်မဟုတ်လားအမြန်စားဘောဓဘာသာဖြစ်ဖို့ကြတော့သိမတတ်ခဲရင်တာအကုဏဘောဓဘာသာဖြစ်အောင်တော့ပဲရှိသေးတယ်နော်ဘောဓဘာသာဖြစ်အောင်တော့ပဲရှိသေးတယ်အဲ့ဒီဘောဓဘာသာမှာကိုယ့်ရဲ့အဆင့်ကလေးတွေတိုးတက်တဲ့တိုးတက်အောင်လက်တွေလိုက်လာဆောင်ရွက်ဖို့လည်းလိုအပ်ပါတယ်အဲ့ဒီလိုလိုက်တဲ့လိုက်လာဆောင်ရွက်မှုမပြုတ်ရပဲနဲ့ဘုဒ္ဓသရဏဂိစ္ဆာမိညာလောင်းတယ်ဓမ္မသရဏဂိစ္ဆာမိညာလောင်းတယ်သံဃသရဏဂိစ္ဆာမိညာလောင်းတယ်ဘုဒ္ဓဘာသာအဖြစ်ခံယူထားရင်ခွင့်ကြီးထင်ပါတယ်အဲ့ဒါအနေစာဘုရားဘာသာပဲဖြစ်ပါနော်။ဘာဖြစ်လို့လဲဆိုတော့ဘုရားဘာသာကသတ်မှတ်ထားတဲ့လောကသူဘာတစ်ခုမှလောက်တာမတွေ့ရဘူး။ဘုရားဘာသာကပေးတဲ့အသိသူမှဘာတစ်ခုမှမရှိသေးဘူး။နော်။ဘုရားဘာသာကပေးတဲ့အသိလည်းမရှိသေးဘူး။ဘုရားဘာသာကခိုင်းတယ်လို့လည
်း
မလောက်ရဘူး။ဒါကြောင့်မလို့သူရဲ့ဘုရားဘာသာအဆင့်ဒီအနေစာဘုရားဘာသာအဆင့်မရှိသေးတယ်။အဲ့ဒီအနေသာဘုရားဘာသာဆင်းလောင်းတယ်ဒကာတော်မတွေကျင့်တတ်နေလို့ရပါဘူးရပါပါဘ
ုရား
အနေသာဘုရားဘာသာဆင်းလောင်းတယ်ကျင့်တတ်နေရဆိုရင်ဘုရားဘာသာဖြစ်ခံယူရကြိုးလည်းမနှက်ဘုရားနဲ့တွေ့ရကြိုးလည
်း
မနှက်ပါဘူးဒါကြောင့်မလို့အဲ့ဒီအနေသာဘုရားဘာသာအဆင်းမြလောင်းနေတော့မကျင့်တတ်ကြပါနဲ့ကျင့်တတ်ပြီးတော့မနေကြပါနဲ့ခေါင်းကြီးများအထုတ်တယ်လည်းတိုက်တော့လို့ပါလေနော်အဲ့ဒီလိုဆိုတော့တို့ရဲ့နည်းနည်းမြင့်တယ်အလတ်စားဘောဓဘာသာအဖြစ်ခံယူနိုင်အောင်တရားဓမ္မတွေကိုယ့်ကိုယ်ကိုပြုပြင်ပေးဖို့မလိုဘူးလားလို့ပါပါဘု
ရား
ကိုယ့်ကိုယ်ကိုပြုပြင်ပေးဖို့လိုတယ်အဲ့ဒီတော့ဘောဓဘာသာနဲ့တွေ့မိမိတို့အသိကလေးတွေကြွယ်ကြွယ်ဝဝဖြစ်ဘောဓဘာသာနဲ့တွေ့မှဒီလေတိကိုသိတာဘောဓဘာသာနဲ့မတွေ့ရင်ဒီတိမသိဘူးနော်အဲ့ဒီအမိကဘယ်လိုမျိုးလဲဆိုလို့ရှိရင်၅မျိုးရှိတယ်ဘုရားဘာသာနဲ့တွေ့မှသိတဲ့ဒီခဏမျိုးတော့5မျိုးရှိတယ်เนาะ5မျိုးရှိအဲ့ဒီအသည့်ဒီဘုရားဘာသာနဲ့မတွေ့ခင်ကဒီအသည့်တွေလုံးဝသိသလားမေးတော့မသိပါဘူးဒီအသည့်မသိဘူးဆိုရင်တရားတော်မတွေအသည့်မရှိတဲ့ပုဂ္ဂိုလ်ကအမှောင်ထဲမှာနေရတဲ့ပုဂ္ဂိုလ်တွေရှိပေါ့အမှောင်ထဲမှာလမ်းသွားနေရတဲ့ပုဂ္ဂိုလ်အမှောင်ထဲမှာနေရတဲ့ပုဂ္ဂိုလ်အမှောင်ထဲမှာလမ်းသွားတော့ရန်တာပြီးတော့သွားရင်လည်းအမှန်လည်းရောက်ချင်အောင်သွားပါမယ်ဟုတ်တယ်မလားရသပြီးတော့သွားရင်လည်းလမ်းမှလည်းရောက်ချင်ရောက်သွားမှာပဲလမ်းမှလည
်း
သူ့မှာလမ်းမှဝေဘာပိုင်းခြားနိုင်တဲ့အသိဉာဏ်သူ့မှာရှိရလား
မရှိပါဘူး
မရှိဘူးအဲ့ဒီအသိဉာဏ်မျှမရှိသေးဘူးဆိုရင်အဲ့ဒါအဆင့်နဲ့ဘောဓဘာသာပဲရှိသေးတယ်အဲ့ဒါကြောင့်မလို့ဘောဓဘာသာနဲ့တွေ့မှဖရာနဲ့တွေ့မှဖရာရဲ့ဒေသနာတော်တွေကိုကြားနာလိုက်ရပါမိမိမှာအသိဉာဏ်လေးတွေတိုးတက်ပြီးတော့လာ အဲ့ဒီအတိညာလေးတွေမိမိရဲ့သဏ္ဍာန်မှာဖြစ်ပေါ်လာပြီဆိုရင်မိမိရဲ့ဘောဓဘာသာဆင်သာမန်ဘောဓဘာသာဆင်မဟုတ်တော့နည်းနည်းလေးကျိုးတက်လာတယ်ဘောဓဘာသာဆင်မဖြစ်ဘူးလားဖြစ်လာပါအဲ့ဒီတော့ကျိုးတက်လာတဲ့ဆင်ဖြစ်အောင်ဘောဓဘာသာကသိတဲ့အတိညာဘယ်နှမျိုးတော့ငါးမျိုးဘောဓဘာသာကသိတဲ့အတိညာငါးမျိုးဆိုတာကအားလုံးလဲကြံပေါ်ထားကြပါနံပါတ်၁ကကာမတက္ကတ။နံပါတ်၁ကပါတော့။နောက်တစ်ခါနံပါတ်၂ကနာမရူပပရိစ္ဆေဒ။နံပါတ်၂ကနာမရူပပရိစ္ဆေဒ။နောက်တစ်ခါနံပါတ်၃ကပစ္စယပရိကဟ။ဟုတ်တယ်နော်။နောက်တစ်ခါနံပါတ်၄ကလက္ခဏာ။ဘာလဲတော့နောက်တစ်ခါနံပါတ်၅ကမိတ်အားလုံးပေါ်ဉာဏ်မှမလို့တဲ့အဲ့ဒီဉာဏ်၅မျိုးဒီတရားဓမ္မတွေအသိ၅မျိုးပါနော်ဉာဏ်၅မျိုးဒီပါတယ်နော်အသိ၅မျိုးအဲ့ဒီအသိ၅မျိုးလုံးပြည့်ပြည့်ဝဝသိသွားမယ်ဆိုရင်အသိမြင့်အမြတ်သာဘုရားမှာဖြစ်ပါတယ်အဲ့ဒီအသိ၅မျိုးအပြည့်အစုံမသိကြသေးဘူးဆိုရင်အမြတ်သာဘုရားမှာဖြစ်ပါလားဖြစ်ပါပါအဲ့ဒီတော့မိမိကဘယ်တင်နာလောက်ရောက်နေပြီလဲမိမိမှာသိပေါင်းဘယ်နှခုပိုင်ဆိုင်ချပြီလဲဆိုတာအကဲခတ်ဖို့လိုပါတယ်တာမာပေါ်ပေါ်ရောက်ရောက်နေလို့မဖြစ်ဘူးနော်အမှုမဲ့မှတ်မဲ့နေလို့မဖြစ်ဘူးဘောရဘာသာတရားရဲ့လို့ဖြစ်လာတယ်ကိုယ်ဆင့်ကိုယ်သိရတယ်နော်ကိုယ်ဆင့်ကိုယ်သိရဘောရဘာသာရဲ့အဆင့်ဆိုတာရှိအဲ့ဒီအဆင့်ကိုသိရအဆင့်နိုင်နေတဲ့အဆင့်မြင့်အောင်ကြိုးစားပြရတယ်နော်အသိနိုင်နေတဲ့ရင်အသိမြောက်ကြိုးစားပေးရတယ်။အဲ့ဒါကြိုးစားပေးနိုင်ဖို့ရတဲ့ခွန်ကြီးတို့ဒီတရားကိုခဏစသခြင်းဟောပေးခြင်းမဖြစ်ပါဘူး။အဲ့ဒါနံပါတ်၄အတိကကာမတက္ကတသမ္မာဒိဋ္ဌိဆိုတဲ့အတိ။ကာမတက္ကတသမ္မာဒိဋ္ဌိဆိုတဲ့အတိကဘုရားဘာသာဝင်ဖြစ်တိုင်းအဲ့ဒီအတိရှိမယ်လို့ခြင်းနေတော့လို့မရဘူး။ဘောဓဘာသာဝင်ဖြစ်ဖို့ဆိုတာခုနပြောတယ်လို့ပဲလေသူကသိကြည့်ခက်ခဲရင်းကြီးမှာမဟုတ်ပဲဘို့ဘုဒ္ဓန္တရဏကိစ္စာမိဓမ္မန္တရဏကိစ္စာမိသံဃန္တရဏကိစ္စာမိစကားသုံးလို့ဆော်လိုက်ပြီးတော့ဘုရားတရားတန်ကယရဏသုံးပါးကိုရှစ်ဖို့ဥညွတ်လိုက်တာနဲ့ကြိုင်နေဘောဓဘာသာမဖြစ်ဘူးလားဖြစ်တယ်ဒါဘောဓဘာသာဖြစ်အောင်ဝင်ရှိသေးတယ်နော်အဲ့ဒါနံပါတ်၁အတိကကမ္မသက္ကတာသမ္မာဒိဋ္ဌိဆိုတဲ့အတိဘောဓဘာသာဝင်ဖြစ်တာတဲ့ဒီကနေ့ပထမဆုံးအရိယတိရှိရတယ်။အရိယတိရအောင်ကြိုးစားရတယ်။အဲ့တော့ဒီအတိကလူကြီးလူငယ်လူရလူလတ်အားလုံးနဲ့ဆိုင်တဲ့အတိပါပဲ။တနည်းအားဖြင့်ပြောမယ်ဆိုရင်အခြေခံအတိနော်။ဘောဓဘာသာဝင်တယောက်မှာအခြေခံအတိ။အရိယတိကတော့မရှိတော့ဘူးမဖြစ်ဘူး။အရိယတိမှမရှိဘူးဆိုရင်အစင်းမြင့်တဲ့အတိတွေသိဖို့ရအင်မတန်ခက်ပါတယ်။အဲ့ဒါကမ္မသက္ကတာဆိုတာကကံကံရဲ့အကျိုးကံကံရဲ့အကျိုးနော်ယာရိတာဝပရိပိစာဒါရိတာဟရတိဖလာအချိုးပဲစိုက်ရင်အချိုးသေးသေးအချင်းပဲစိုက်ရင်အချင်းသေးသေးဒါဘုရားကပေးတဲ့ပရမအဆုံးတော့အတိတစ်ခုပဲအဲ့ဒါလက်သာဘုရားကိုကိုယ်ပဲစိတ်ကတည်းဘောဓဘာသာဝင်ဖြစ်နေခံရတယ်ခံရတဲ့နေရာမှာမိမိတို့ကိုယ်ပဲသိကြတဲ့မြတ်စွာဘုရားကအတိတွေဘယ်နှမျိုးပေးတယ်လဲဆိုရင်အတိအချင်းချုပ်လိုက်ရင်၅မျိုးဟုတ်တယ်မလားမြတ်စွာဘုရားကဘုန်းတော်တရားဓမ္မတွေကိုဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကိုအတိဘယ်နှမျိုးပေးတာတော့၅မျိုးပေးထားတယ်အဲ့ဒီအတိ၅မျိုးကိုသိအောင်တရားတွေမျိုးမျိုးဟောပြထားပါအဲ့ဒီဟောပြထားတဲ့တရားတွေအားလုံးချုံပြီးတော့ကြည့်လိုက်အဲ့ဒီအတိ၅မျိုးပဲရှိတယ်ဒါကဘောဓဘာသာဝင်တယောက်အနေနဲ့သဘောပေါက်ထားဖို့လိုပါတယ်။အဲ့တော့နံပါတ်၁အတိကကောင်းလာလို့ရင်ကောင်းယုံပေးမယ်မကောင်းလာလို့ရင်မကောင်းယုံပေးမယ်။အဲ့တော့ကောင်းမကောင်းဘယ်လိုတိုက်ကြမလဲဆိုတဲ့အခါကျတော့ကောင်းတဲ့အလုံးစရာကဘယ်လိုအလုံးမျိုးလဲဆိုအပြစ်လဲခင်းရမယ်နော်မိမိမှလည်းအပြစ်ခင်းရမယ်သူတို့ဘာမှလည်း အပြစ်ကင်းရတယ်။ကိုလုံးလိုက်တဲ့လောက်ကဘလို့မှမထိခိုက်စေရ။ကိုလည်းမထိခိုက်စေရဘူးသူတို့ကလည်းမထိခိုက်စေရ။နောက်တစ်ခါကျတော့ရလာမဲ့ရလာဟာလည်းပဲကောင်းတဲ့ရလာပဲဖြစ်ရတယ်။အလောက်ကတော့လောက်လိုက်တာပဲရလာမဲ့ရလာကမကောင်းဘူးဆိုရင်ဒါကောင်းတဲ့အလောက်လို့ပြောလို့မရဘူး။နော်အဲကောင်းတဲ့ရလာမကောင်းတဲ့ရလာခွဲခြားဝေဖန်နိုင်တဲ့စွဲရင်မရှိလို့ကိုကတော့ကောင်းမယ်ထင်လို့လောက်လိုက်တာပဲဆိုတာပြောလည်းပဲမရှိဘူးလားရှိကိုကတော့ကောင်းမယ်ထင်လို့လောက်လိုက်တာပဲအကျိုးရလာအနေနဲ့ကောင်းတဲ့ရလာပဲပေါ်မလားမကောင်းတဲ့ရလာပဲပေါ်မလားသိသိချာချာကိုကမသိဘူးနော်အဲဒီအလုံးမျိုးကိုလည်းကောင်းတဲ့အလုံးလို့သတ်မှတ်လို့ရတယ်တို့တော့ဒီလောက်ကသာမန်ကောင်းတဲ့အလုပ်ပဲဖြစ်အဲ့ဒီကောင်းတဲ့အလုပ်ကိုပါဠိလိုနာမည်တက်လိုက်တာကုသိုလ်လိုနာမည်တက်ဘယ်လိုနာမည်တက်မလဲအဲ့ဒါကုသိုလ်သရာကကောင်းတဲ့အလုပ်ကောင်းတဲ့အလုပ်ကဘယ်လိုလုပ်မျိုးတော့အေးကောင်းတဲ့အလုပ်ကဘယ်လိုလုပ်မျိုးတော့အပြစ်ကင်းရမယ်အကျိုးပဲကောင်းရမယ်ဟုတ်တယ်မလားရလာသရာကအကျိုးပဲမဟုတ်လားအဲ့ဒါပြစ်ကင်းရမယ်အကျိုးပဲကောင်းရမယ်မိမိလည်းမထိခဲ့ရဘူးသူတစ်ပါးလည်းမထိခဲ့ရဘူးအဲ့ဒါကိုပြင်းခြင်းတယ်လို့ခေါ်တယ်ရလာအနေနဲ့ကောင်းနေရတာအကျိုးပေးကောင်းတယ်လို့ခေါ်တယ်နော်အဲ့ဒီအလိုမျိုးကိုကောင်းတယ်လို့ဒီလိုသတ်မှတ်ပါတယ်အကျိုးပေးရလာအနေနဲ့ကောင်းဖို့မကောင်းဖို့ဆိုတာကတရားဓမ္မလေးဒီနေရာမှာအဘိဓမ္မာပြန်လာတော့ကသတ်မှတ်ထားတယ်သတ်မှတ်ချက်ကကာယကဝိသေကမနောက၃မျိုးနဲ့ပါမနောကံအဓိကထားပါတယ်။အာဂုဏိကထားတော့တနည်းအားဖြင့်ပြောရင်စိတ်စေတနာကိုအဓိကထားပါတယ်။ဟုတ်တယ်မလား။အာဂုဏိကထားတော့အပြစ်ကင်းမှုမကင်းမှုမှာလည်းပဲဘာဂုဏိကထားတော့စိတ်စေတနာကိုအဓိကထားတယ်။တနည်းအားဖြင့်ပြောတော့မနောကံအဓိကထားတယ်။ဟုတ်တယ်မလား။တခြားတစ်ယောက်ပုဂ္ဂိုလ်များကြတော့အပြင်မှာကာယကံမှာပြလို့ပေါ်ပြလို့နေဆောင်ရွက်ပေါ်ဆောင်ရွက်နေနေတယ်မှာကောင်းလာတယ်ဒါပေမဲ့သူရဲ့စိတ်ထဲကမမှန်ဘူးနော်ရည်ရွယ်ချက်မမှန်ဘူးရည်ရွယ်ချက်မမှန်မဲနဲ့လုံးနေတဲ့အလုပ်ဆိုစိတ်ဓာတ်မမှန်ဘူးလို့ခေါ်တယ်စိတ်ဓာတ်မမှန်တဲ့အလုပ်ဒီစေတနာမမှန်တဲ့အလုပ်ပဲစေတနာမမှန်ရင်မနောကမတတ်ဘူးမတတ်ရှင်းဘူးမနောကမတတ်ရှင်းရင်ကာယကမှန်နေပြီမဲ့လို့လည်းပဲကောင်းတယ်လို့လို့ပြောလို့မဖြစ်ဘူးဟုတ်တယ်မလားဘာမှမလို့တော့မနောကံပါပဲ။ထုံနေပြစားပါပဲ။မိမိရဲ့တော့ကလည်းလောကုတ်ပြုံမာနဲ့ချိုချိုသားသားနဲ့စကားတွေပြောကြတယ်။စိတ်စေတနာမမှန်ကန်ဘူးဆိုရင်ဘယ်တော့မှပြုတ်ချုံနေပြီမဲ့လို့လည်းပဲ။ကောင်းတယ်စကားတော့ပြောလို့မရဘူး။နော်။အဲ့ဒီတော့ဒီနေရာမှာကောင်းတဲ့ကံမကောင်းတဲ့ကံဆိုတဲ့နေရာမှာကောင်းတဲ့အလုပ်မကောင်းတဲ့အလုပ်ဆိုတဲ့နေရာမှာကာယကံစီကမနောကံ၃မျိုးနဲ့မှာဘယ်ကံကိုအဓိကထားကြည့်မနောကံမနောကံဝိကထာကြည့်။သူများရဲ့မနောကံကိုကြည့်လို့မရဘူး။ကိုယ်မနောကံကိုကြည့်လို့ရတယ်။ဟုတ်တယ်မလား။သူများရဲ့စိတ်ထဲမှာဘယ်လိုရှိနေတယ်လဲဆိုတာကြည့်လို့မရဘူး။ကိုယ်လာပြီးတော့သမဲဖဲ့ကျွေးနေပေမဲ့လို့စိတ်ထဲကစားကျင်တဲ့စိတ်မပေါ်ဘဲနဲ့အာဏာပါဏကြည့်တာမျိုးလည်းမရှိဘူးလားရှိ။ကိုယ်လာပြီးတော့လောကုတ်ပြုံတာချိုချိုသားသားပြောနေပေမဲ့လို့လည်းပဲသူရဲ့စိတ်ထဲမှာကြမ်းတမ်းတဲ့ဒေါသတွေမရှိဘူးလို့ပြောနိုင်ပါလား။မပြောနိုင်တော့မပြောနိုင်ဘူးခေါင်းရတာတွေတော့ဥပမာပြတာတရားသူကြီးတရားဟာချိုးချိုးသားသားလေးနဲ့မင်းအမကပင်မမှာတယ်ကွာအဲ့တော့မင်းဒီပြစ်မှုကျုံ့လွန်ထားတဲ့အတွက်မင်းအေးအေးဆေးဆေးအိတ်ဆက်အနားယူလိုက်ပါတော့အဲ့ဒီတော့ဆုံးဖြတ်တဲ့အခါမျိုးမှာသူ့ရဲ့နှုတ်အပြောဆိုလေးကမချိုးသာဘူးလားချိုးသာတာဒါပေမဲ့သူ့ရဲ့စိတ်ကတခြားလားသိခံလိုက်တာလားအဲ့ဒါမျိုးကိုကုသိုလ်လို့ပြောလို့ရပါလားမရဘူးဒါကြောင့်မလို့လောကမှာကုသိုလ်တို့အကုသိုလ်တို့ကောင်းတာတို့မကောင်းတာတို့တိုက်ကြတဲ့နေရာမှာကာယကံဝစီကံနဲ့တိုက်တာမလားမနောကံနဲ့တိုက်တာမနောကံအပြင်းမှန်အလုံးနဲ့မတိုက်တာပါပဲဟုတ်တယ်မလားအပြင်းမှန်အပြောဆုံးနဲ့မတိုက်တာဘာနဲ့တိုက်တာလဲမနောကံဆိုတဲ့စိတ်ရင်းစေတနာနဲ့တိုက်တာပါဟုတ်တယ်မလားအဲ့ဒီစိတ်ရင်းစေတနာကကောင်းနေမယ်မှန်ကန်နေမယ်ဆိုရင်အေးမရမတော်တဆကာယကဝစီကံဤအပြောဆိုရပြုတ်မှုဤချုံရင်းသည့်တိုင်အဲ့ဒါကုသိုလ်တရားဖြစ်ပါတယ်။နော်အဲ့ဒါကုသိုလ်တရားဖြစ်ပါတယ်။ အဲ့ဒီတော့ကုသိုလ်အကုသိုလ်ဆိုတဲ့နေရာမှာခွန်ကြီးတို့တိုင်းတာကြားခဲ့ပြီးပြီပရမသောတိုင်းတာကြားတာကအပြစ်လည်းကင်းမယ်အကျိုးပဲလည်းကောင်းရမှာနော်ရလာမယ်အကျိုးရလာကလည်းကောင်းတယ်အကျိုးရလာဖြစ်ရအပြစ်ကလည်းကောင်းနေရအပြစ်ကလည်းကင်းနေရမယ်ကို့မှာလည်းကို့အတွက်လည်းအပြစ်ကင်းရမယ်သရဘာအတွက်လည်းအပြစ်ကင်းနေရဒီလိုမလားကို့အတွက်လည်းအပြစ်ကင်းနေရမယ်သရဘာအတွက်လည်းအပြစ်ကင်းနေရမယ်ရလာမယ်အကျိုးရလာရလာမယ်အကျိုးရလာတော့ကို့ရဲ့ပြုတ်မှုဆောင်ရွက်မှုကြောင့်ဖြစ်ပေါ်လာတဲ့အကျိုးရလာတာလည်းကောင်းနေရတယ်။အဲ့ဒါဆိုရင်ကုသိုလ်ဖြစ်တယ်။အရဟံမောင်တို့ကိုယ့်ရဲ့ပြုတ်မှုဆောင်ရွက်မှုကအပြစ်မကင်းဘူး။ကိုယ်တော်လည်းပြစ်မကင်းဘူး၊သရဘာတော်လည်းပြစ်မကင်းဘူး။ရလာမဲ့အကျိုးရလာကလည်းအမှန်မဟုတ်ဘူးဆိုရင်တခြားကြောင့်လားစိတ်စေတနာညံ့လား။စိတ်စေတနာမမှန်ကန်ရင်သူပြုတ်တဲ့ကုသိုလ်၊သူပြုတ်တဲ့လုပ်ကုသိုလ်လုံးလုံးသတ်မှတ်ရမှာလား။အကုသိုလ်လုံးလုံးပဲတတ်မှတ်ရတယ်။ဒါကြောင့်မလို့လူတယောက်ရဲ့သန္တာမှာနော်ကာယကံစိကမနောကံသုံးမျိုးတော့မှာဘယ်ကံကိုအဓိကတာဆုံးဖြတ်လဲ။မနောကံကိုအဓိကတာဆုံးဖြတ်ပါ။ဒါပေမဲ့ဘုန်းကြီးတရားတော်တွေအများစုကကာယကံကြည့်ပြီးတော့အော်တော်လိုက်တာလို့ချီးကျူးတယ်။ဟုတ်တယ်မလား။ဝစီကံပြောဆိုလေငဝင်ချိုတာလေးကြည့်ပြီးတော့အော်တော်တော်လိုက်တာလို့ချီးကျူးတယ်။စိတ်ထဲမှာဘလို့ဖြစ်နေလဲဆိုတာကိုတိတိကျကျခင်မခတ်ကြဘူး။ဟုတ်တယ်မလား။ကောင်းတဲ့ကံမကောင်းတဲ့ကံဆိုတဲ့နေရာမှာကာယကံဝစီကံမနောကံသုံးမျိုးနဲ့မှာဘာကအဓိကတော့မနောကံကအဓိကစိတ်ရင်းစေတနာကအဓိကနော်အဲ့ဒါစိတ်ရင်းစေတနာကောင်းရင်အကျိုးပေးအနေနဲ့ကောင်းကောင်းအကျိုးပေးပါလိမ့်မယ်လို့ယုံကြည်ထားရစိတ်ရင်းစေတနာကကံကောင်းကောင်းအကျိုးပေးတာကအကျိုးကံလည်းအကျိုးဒီလိုဟုတ်လားစိတ်ရင်းစေတနာကောင်းတဲ့ဆရာကပါတော့ကံကောင်းတယ်ကောင်းကောင်းအကျိုးပေးတယ်ဆိုတာကအကျိုးနှုတ်ပေါ်လိုက်တော့ကံလည်းကံရဲ့အကျိုးစိတ်ရင်းစေတနာမကောင်းရင်လည်းကံပဲမဟုတ်လားကုသိုလ်ကံလားအကုသိုလ်ကံလားအကုသိုလ်ကံဖြစ်ပေါ်လာတဲ့အကျိုးကတော့ကောင်းတဲ့အကျိုးပေးနိုင်ပါ့မလားမပေးနိုင်ဘူးကောင်းတဲ့အကျိုးမပေးနိုင်ရင်ဘာအကျိုးပေးမှာတော့အဲ့ဒါလည်းကံရဲ့အကျိုးရင်းဒီလိုမဟုတ်လားကံနဲ့ကံရဲ့အကျိုးဒီနှမျိုးပါလားအဲ့ဒီတော့ကံကိုလည်းယုံကြည်ရတယ်ကာယကံလားဝစီကံလားမနောကံလားအဓိကပါတော့အဓိကကမနောကံဟောမနောကကောင်းနေကာယကံဝစီကံလည်းအရင်ပုံရတော့ကောင်းပါလားအဲ့တော့ကံကိုလည်းယုံကြည်ရကံရဲ့အကျိုးကိုလည်းယုံကြည်ရအဲ့ဒီတော့မြတ်စွာဘုရားကအတိတ်ကြီးပေးထားတဲ့အတွေ့ယနေ့ခေါင်းတို့ကဓမ္မတွေအလှူဒါနတွေမပြုလို့ရဘူးလားပြုလို့ရပါဘူး။ဘာယုံကြည်လို့တော့ကံနဲ့ကာယကျိုးကိုယုံကြည်လို့ဟုတ်တယ်မလား။ကံနဲ့ကာယကျိုးကိုယုံကြည်လို့အလှူဒါနတွေပြုလို့နေကြတယ်။ယနေ့ဒီလားတွေမဆောက်တည်ဘူးလားဆောက်တည်တာ။ဘာကိုယုံကြည်လို့တော့ကံနဲ့ကာယကျိုးဘက်ကိုယုံကြည်လို့။ဒါဘုရားဘာသာကပေးတဲ့အသိနော်။ဘုရားဘာသာကဒီအသိလေးတွေပေးထားတဲ့အတွက်ဘုရားရှင်ကတော်မြတ်ကြီးကဒီအသေးလေးတွေသိထားတယ်ဆိုရယ်ကောင်းကံမကောင်းကံကိုလည်းဖွင့်ချနိုင်တဲ့ဆိုင်လေးတွေရှိပါတယ်ကောင်းကံလည်းကောင်းတဲ့အကျိုးပေးမယ်မကောင်းကံလည်းမကောင်းတဲ့အကျိုးပေးမယ်လို့လည်းမသိဘူးလားသိလားသိပါတယ်အဲ့ဒါကြောင့်မလို့ကောင်းတဲ့ကုသိုလ်ကံလေးတွေများများလုပ်မယ်ဆိုပြီးတော့လက်တွေဒါနကုသိုလ်တွေမလုပ်ဘူးလားလို့သိလားလေဆောက်တယ်ကုလားဆောက်တယ်ဒီကုလို့သစ္စာတရားနာကြသစ္စာလို့အားထုတ်တယ်လို့လည်းမလုပ်ဘူးလားလို့ဒါနကုသိုလ်ရဲ့သီလကုသိုလ်ရဲ့ဘာဝနာကုသိုလ်ရဲ့ဟုတ်တယ်မလားအဲ့ဒီအလုပ်တွေပြုလုပ်နေကြခြင်းဒီကောင်းတဲ့အလုပ်ပဲအဲ့ဒီကောင်းတဲ့အလုပ်လုပ်ရင်ကောင်းတဲ့အကျိုးပေးတယ်အဲ့ဒီကောင်းတဲ့အကျိုးပေးလိုက်ငါဒီကောင်းတဲ့အကျိုးကိုဧကံမောချခံစားရမှာပဲလို့ကောင်းတဲ့အကျိုးခံစားခြင်းဒီလုပ်တွေလုပ်နေကြတာဟုတ်တယ်မလားအဲ့ဒီတော့ကောင်းတဲ့အကျိုးမကောင်းတဲ့အကျိုးကိုကောင်းတယ်လို့လို့ရင်ကောင်းတဲ့အကျိုးရမယ်မကောင်းတယ်လို့လို့ရင်မကောင်းတဲ့အကျိုးရမယ်ဆိုတဲ့အသိကလည်းပဲဘလို့ပေးတယ်ပြီးတော့ဘုရားဘာသာကပေးတယ်ပြီးနော်အဲ့ဒီအသိရှိတော့အဲ့ဒီအသိလေးနဲ့ကုသိုလ်တွေပြုကြတယ်အကုသိုလ်တွေရှောင်ရတယ်ဘာဖြစ်လို့ကုသိုလ်ပြုတာတော့ကောင်းတဲ့အကျိုးရခြင်းဘာဖြစ်လို့အကုသိုလ်တွေရှောင်ရတာတော့မကောင်းတဲ့အကျိုးကိုမရခြင်းနော်အဲ့ဒီလိုကောင်းရောမကောင်းရောသဘောပေါက်ပြီးတော့လက်တွေဆောင်ရွက်သွားနိုင်လေဆိုရင်အဲ့ဒါနံပါတ်1ဖြစ်တဲ့ ကမ္မတက္ကတာမှာဒိဋ္ဌိတည်းအသိရှိတဲ့ပုဂ္ဂိုလ်ပဲလို့သတ်မှတ်ရအောင်ဟုတ်တယ်မလားပရမအဆုံးသောအတိဘောဓဘာသာကပြီးတယ်ပရမအဆုံးသောအတိအဲ့တော့ဘယ်လိုဘောဓဘာသာလိုမျိုးတွေຢາກໄນນໍ104ລາວກໍເບອັນນີ້ອະທິຈະບໍ່ຊິຈະບໍ່ຊິຈະລະຢາກໄນນໍ104ລາວກໍເບດີອະທິດີລະຊິຈະໂຕກໍອັນນີ້ທີ່ຕິຍໍລາວໃນດະການະມາອະຊິນຍະບໍລະບາຜິດຜິດບໍດາຕະລະນາກິສາມິດມະຕະລະນາກິສາມິຕັງການຕະລະນາກິສາມິສໍແລະອະຊິນແດໍນແນ່ນແນ່ດີກໍຕາລະເອົາລະບໍລະບໍດາຕະລະນາກິສາມິສໍແລະອະຊິນແດໍຕາລະດາບິເບລູတကယ်တဲ့အသိမြင့်ဘောဓဘာသာဝင်တယောက်တော့ဟုတ်ပြီလားဟုတ်ပါဘူးအလတ်စားဘောဓဘာသာဝင်တော့ဖြစ်ဖို့သိမ့်မသေးကြဘူးဒီလိုမလားအဲ့ဒါကြောင့်ဟာတို့အလုပ်ပြီးနေတာပဲတို့သီလစောင့်နေနေတာပဲဒါဆိုရင်တို့ဘောဓဘာသာဘဝမှာလူဖြည့်ကျွတ်လက်ပြီးတို့တော့မတွေ့ပါဘူးအသိနေလဲဆိုရင်နံပါတ်1အသိပဲရှိနေတယ်အသိ5မျိုးထဲမှာနံပါတ်1အသိစိတ်ပဲရှိနေတယ်အဲ့ဒီလောက်နဲ့ဘောဓဘာသာဝင်ဖြစ်ရကျွတ်လက်ပြီးလို့မကြုံရလိုက်ပါဘူးသဘောပေါက်လားကနရကနာမနိအဓိကပါလဲဆိုလို့ရှိရင်နာမရူပပရိစ္ဆေနသမ္မာဒိဋ္ဌိဘယ်လိုမလားအရိဒလောကကြီးမှာဓမ္မသံမောဟအမောင်ဆိုတဲ့အမောင်ကြီးဖုံးလွှမ်းတယ်ဓမ္မသရကယုတ်တရားနဲ့တရားခန္ဓာ၅ပါးအဲ့ဒီယုတ်တရားနဲ့တရားခန္ဓာ၅ပါးဆိုတဲ့တရားတွေမသိနိုင်ရဘူးဘာဖြစ်လို့မသိနိုင်လဲအမောင်ကြီးဖုံးလွှမ်းတယ်အဲ့ဒီအမောင်ကဘယ်လိုလုပ်ဆိုတော့အဝိဇ္ဇာအမောင်ကဘယ်လိုလဲ ဆရာကလည်းနံပါတ်1အမောင်ကကာမတမောဟအမောင်ပေါ့ကံကံရဲ့ကျုပ်ကိုမသိအောင်ဖုံးကြတဲ့အမောင်အခုဒုတိယအမောင်ကရုပ်သဘောနာမ်သဘောခန္ဓာရဲ့ဖြစ်ပျက်သဘောတွေကိုမသိအောင်ဖုံးကြတဲ့အဝိဇ္ဇာအမောင်ဘယ်လိုမလဲအဲဒီကရုပ်သဘောနာမ်သဘောကိုမသိအောင်ဖုံးကြတဲ့အမောင်ကြီးရှိနေတယ်ဒီအမောင်ကိုဖုံးကြတဲ့ကာလမတွေကဘုရားဘာသာကသိတဲ့အသိလေးနဲ့ထုတ်ဖောင်းပြီးတော့အမှန်နဲ့သိအောင်ကြိုးစားပေးရဒီလိုကြိုးစားပြီးခဲ့တဲ့အခါကျတော့ဩယုံတရားဆိုတာဒီလိုပဲအန္တရာယ်ဆိုတာဒီလိုပဲခန္ဓာဆိုတာဒီလိုပဲပောကတ္တဝါလို့ပြောပေမဲ့တကယ်တမ်းကျတော့ယုံတရားနဲ့တရားခန္ဓာ၅ပါးပဲအ ਨੇ ဆုံးညာတပရိညာအချင်းလောက်နဲ့သိရင်ကိုပဲယုံသဘောနာမ်သဘောခန္ဓာသဘောသဘောလောက်တော့မသိရဘူးလားသိရလားတရားရှုပ်ကြခန္ဓာကိုဖြစ်ပြဲထုံးလို့သိမြင်တဲ့အချင်းတော့မရောက်သေးဘူးနော်တရားနာလို့သိတယ်စာဖတ်လို့သိတယ်တရားဆွနေလို့သိတယ်သူများပြောလို့သိတယ်အဲ့ဒီအသိလေးတော့မရှိဘူးလားရှိပါဘူးပုဂ္ဂိုလ်တရားရောကြမင်းမလို့ပြောနေပေမဲ့တကယ်တမ်းကျတော့တခြားလားယုံတာယုံတရားနဲ့နတ်တရားယုံတရားနဲ့တရားကိုပုဂ္ဂိုလ်တရားငါတရားမရောကြမင်းမလို့ချင်းနေချင်းနေတခြားလားဒိဋ္ဌိယုံတရားနဲ့တရားပါပဲလို့အဲ့ဒီလိုသဘောပေါက်လိုက်ရင်မင်းမြအသိတဲ့မှာဒိဋ္ဌိမစင်မလားဆင်သွားပါဘူးသင်တော့နော်အဲ့ဒီတော့ယုံတရားနဲ့တရားပါပဲလို့ယုံသဘောနဲ့သဘောတရားကလေးအပေါ်မှာသိတဲ့အသိလေးရှိဖို့လိုအပ်ပါအဲ့ဒီအသိလေးတွေရှိလာပြီဆိုဒီအသိဟာသာမန်ဘောဓဘာသာနဲ့နည်းနည်းလေးမြင့်လာတဲ့အသိနော်ဘာဖြစ်လို့လဲဆိုတော့ဘောဓဘာသာဝင်တဲ့ယုံတရားသိရလားသိပါဘူးနတ်တရားသိရလားသိပါဘူးကြားတော့မကြားတဲ့ပုံစံတွေများကြီးပဲဟုတ်တယ်မဟုတ်လားယုတ်တရားနဲ့တရားခန္ဓာတရားကြားတော့မကြားဘူးတဲ့ပုံစံတွေများကြည့်တယ်။ယုတ်ကဘယ်လိုသဘောရှိတော့မင်းရင်ဖြင်းနိုင်တဲ့ပုံစံမင်းကရှာ။နာမ်ဘယ်လိုသဘောရှိတယ်လို့မင်းဖြင်းနိုင်တဲ့ပုံစံမင်းကရှာ။နော်။အဲ့ဒါယုတ်ကဘာသဘောရှိတော့လို့မင်းရောဟုတ်ကဲ့။မိမိတဏ္ဍာမအခုတက်ကလေးပေါ်လာတယ်ဘာဖြစ်လာတာရော။အိညာကနေပူလာတာဟုတ်ပြန်လာတော့။ပူရကနေအေးသွားတာလည်းဟုတ်ပြန်လာတယ်။မနာရကနေနာလာတာလည်းနာရကနေထုံသွားတာလည်းထောင်ရကနေကျင်သွားတာလေကျင်ရကနေကိုက်သွားတာလေကိုက်ရကနေအကန့်နေပြောက်သွားတာလေမရှိရမှရှိရလို့ဟောဒီခန္ဓာကြီးကပြနေတာဘာဖြစ်နေတာရှိရမှမရှိရလို့ပြနေတာဘာဖြစ်နေတာဒီတော့ငါရကျင်တာကိုက်တာခဲတာဆိုတာကဝေဒနာလားရုပ်ရဖောက်ပြန်မှုလားရုပ်ရဖောက်ပြန်မှုလို့သိသိချင်ချင်မှတ်တာနာရဝေဒနာမဟုတ်ဘူးဟုတ်တယ်မလားနာရသည်ရေဖောက်ပြမှုတော့ဝေဒနာဟုတ်ရဲ့လားဟုတ်ပါဘူးအဲ့တော့ဒါလည်းကြည့်ပြီးတော့ငာနာတယ်ငာနာတယ်လို့လုံးဝမရဘူးနော်ဒါဝေဒနာပါလို့သွားပြောနေလို့ဖြစ်ပါလားဖြစ်ပါဘူးနာရာလေးရေဖောက်ပြမှုတော့အဲ့ဒီနာရာလေးကိုသိတာကနတ်တရားနော်အဲ့ဒီနတ်တရားကမှခံစားမှုဝေဒနာလေးပါမ မသားမှုတင်ကြလေးတော့ပါတယ်အဲ့ဒီတော့သိနေတဲ့အုပ်စုထဲမှာခံစားပြီးသိရဆိုရင်ဝေဒနာမသားပြီးသိရဆိုရင်သိဉာဏ်ရိုးရိုးသိတာကတော့ဝိညာဉ်ဟုတ်တယ်မလားသိနေတဲ့အုပ်စုထဲမှာခံစားပြီးသိရင်မသားပြီးသိရင်ရိုးရိုးသိတာကဝိညာဉ်အားလုံးချင်းချောက်ပြောလိုက်မယ်ဆိုရင်ဖောက်ပြန်တာကကျောင်းတရားသိတာက
ဆ
န္ဒရခြေတော်ကခိုင်းတယ်ဟောဒီခြေတော်ဆိုတဲ့ပုံမှန်သဏ္ဍာန်ကြီးဒီပုံမှန်သဏ္ဍာန်ကြီးကကြိုက်တာလားကြိုက်တဲ့သဘောတရားလေးကကြိုက်ခြေတော်ဆိုတဲ့ပုံမှန်သဏ္ဍာန်ကြီးကကြိုက်တာဆိုရင်ကြိုက်တဲ့နေရာရှာလို့ရဘူးအခုမရရရလားဟောဒီခြေတော်ဆိုတဲ့ပုံမှန်သဏ္ဍာန်ကြီးကမှကြိုက်တဲ့သဘောလေးကိုအောင်းနေတယ်အဲ့ဒီသဘောလေးတွေကတစ်မျိုးပြီးတစ်မျိုးဖြစ်နေတာပေါက်ပြန်နေတာအဲ့ဒီပေါက်ပြန်တာကမှယုံတရားနော်တော့ဒီလိုဆိုတော့ယုံတရားဆိုတာဟောဒီပုံမှန်တဲ့ကိစ္စကိုဟုတ်ရလားဟုတ်ပါဘူးပုံမှန်တဲ့ကိစ္စနဲ့ယုံတရားမဟုတ်ဘူးနားလဲဆုပ်ပြီးတော့နော်ရုပ်ကိုရှုတယ်ဆုပ်ပြီးတော့ခြေတော်ပေါက်ဒုပေါက်ကခြေနဲ့နိုင်ကြည့်တော့ကြည့်နေရင်ပေါ့ဒကာရမတွေဝိပဿနာဖြစ်ပါ့မလ
ား
ဖြစ်ပါဘူးဖြစ်ဘူးမှန်ကန်တော့ရှိမှရှိဟုတ်ပါ့မလား နာရင်နာတဲ့သဘောတရားလေးကိုစမ်းကြည့်အဲ့ဒီနာတဲ့သဘောတရားလေးမျက်စိနဲ့ကြည့်လို့ရတယ်မရပါဘ
ူး
စိတ်နဲ့သိပြရမယ်ဉာဏ်နဲ့သိပြရမယ်ဟောတာလေးကနာတဲ့သဘောတရားလေးနာတဲ့သဘောတရားလေးဒီမှာခန္ဓာတော့ဘာခန္ဓာတော့ရုပ်ပဲခန္ဓာနာတဲ့သဘောတရားလေးဒီရုပ်ပဲခန္ဓာဆိုတာဒီဘောကခြေလဲလ
ား
မဟုတ်ဘူးနာတဲ့သဘောတရားလေးဒီနာထက်တဲ့သဘောတရားစုလေးဒီရုပ်ပဲခန္ဓာဟုတ်တယ်မလားအဲ့ဒီနာရတာသဘောတရားကိုသိသိပင်းနေပါလေဆိုတာကသိပင်းနေတာကဝိညာဉ်နဲ့ခန္ဓာပေါ့။ဘာဖြစ်နေတော့ဝိညာဉ်နဲ့ခန္ဓာ။အဲ့ဒီဝိညာဉ်နဲ့ခန္ဓာကြတော့နော်။သိတဲ့ဆိုပေမဲ့လို့လည်းပဲဒကာဓမ္မတွေရိုးရိုးသိသလားခံစားပြီးသိသလားမှတ်သားပြီးသိသလားဒါဖိတ်ရအမှန်တရားထက်ပါလား။ဘာဖြစ်လို့လဲမသိတဲ့အခါကျတော့ဝိရဏတော့ပညာတော့ဆိုတာကစိတ္တိဆိုတာစိတ်နဲ့ရှင်တွဲနေတာပဲ။စိတ်နဲ့ရှင်းပြနေတာပြေတော့ဒါကဝိရဏဒါကစိတ်ဒါကပညာပါလို့တိတိကျကျဖွင့်ရဖို့အမတ္တခက်တယ်နော်သို့တော်လည်းပဲမိမိကမဖြစ်မနေဖွင့်ကြကြပါလေဆိုရင်ခံစားတဲ့သဘောပါလို့စိတ်ထဲမှာတက်ရောက်သွားရင်ဝိရဏလည်းမှတ်လိုက်မှတ်သားတဲ့သဘောပါလို့စိတ်ထဲမှာသတ်မှတ်လိုက်ရင်ပညာလည်းမှတ်လိုက်ရိုးရိုးသိတဲ့အသိပါလို့သတ်မှတ်လိုက်ရင်ဝိညာဉ်လည်းမှတ်လိုက်ပေါ့အဓိကကတော့အားလုံးကဉာဏ်တရားတွေရှိတယ်ဒီလိုမလားအဲ့ဒီဉာဏ်တရားကလည်းအကောင့်ထဲပေါ်ရလားအကောင့်ထဲမဟုတ်ဘူးပုံမှန်တာရှိရလားရှိပါဘူး။ယုတ်တရားကလည်းပုံမှန်တာမရှိ၊နတရားကလည်းပဲပုံမှန်တာမရှိ။နာရက်ကျင်တဲ့ဖောက်ပြန်တဲ့သဘောတရားလေးပေါ်လာရင်ဩဒါရုပ်ပဲ။သိဉာဏ်တဲ့သဘောတရားလေးကဲခတ်ပြီးဩဒါရဏပဲ။အဲဒီတော့သိနေရသွားရင်နဘန်းနဲ့အတိတ်ကမရဘူးလားရ
။
ဘာသိတော့ဉာဏ်ရုပ်မှပြည့်စင်တာဒီဘယ်လိုမလား။တကယ်တော့ခန္ဓာကိုယ်မှာဝိပဿနာနဲ့ဉာဏ်ရတန်တာနဲ့မရှိမှရသေးဘူးနော
်။
ပါမသီလောက်တဲ့လေကုန်မဲ့နာမရူပပရိစ္ဆရာတိမဖြစ်ဘူးလားဖြစ်နေပါဘ
ူ
းဖြစ်နေတယ်အဲ့ဒီအတိမျိုးဘုရားဘာသာဝင်တိုင်းသိရဲ့မသိပါဘူးနော်ခွန်ကြီးနေပါလေဟောဒီမှာတရားစကားမောင်းဝင်ပြီးတော့လာပြီးတော့အားထုတ်နေတဲ့ပုံပေါ်နေတော့မှချက်ချက်ပြန်လာသွားတယ်အဲ့ဒီအတိရမတော်ဘူးနော်ရုပ်ရှင်ပါရုပ်ရှင်ပါဆိုပြီးခြေတော်ကြီးပြေရှုသွားတဲ့ပုံပေါ်ကြီးများကြီးတယ်ဟုတ်တယ်မဟုတ်လားခြေတော်ကြီးရှုပြီးတော့ရုပ်ရှုတယ်လို့ထင်သွားတဲ့ပုံပေါ်ကြီးများကြီးရုပ်ဆိုတာခြေတော်လားနာရတဲ့သဘောလေးလားဖောက်ပြတဲ့သဘောလေးပေါ့နော်နာရကျင်တဲ့ကြိုက်ကြခဲ့တဲ့ပူတဲ့အေးတဲ့လှုပ်တဲ့ရွတဲ့ဒါရုပ်ရဲ့သဘောလေးပဲဖောက်ပြတဲ့သဘောလေးပဲဒီလိုမလားအဲ့ဒီသဘောလေးကိုပိုင်ပိုင်နဲ့နဲ့သိသွားပြီဆိုမှဒုတိယသိရတာအဲ့ဒီအသိနဲ့ရားဖို့တော့ဒကာတော်ကလည်းအတော့ကိုမကြိုးစားရဘူးကြိုးစားရင်တော့ကြိုးစားရမယ်အဲ့ဒီအသိကအလန်းစားဘုဒ္ဓဘာသာအသိတော့ရှိသေးတယ်အမြတ်သာဘုရားဘာသာဒီဟုတ်ပြီလား မရောက်သေးဘူးဒါကြောင့်မို့လို့ဒီအသိအောင်းနဲ့လည်းပဲဒကာတော်မကြီးကျင့်တတ်နေလို့မဖြစ်သေးဘူးကျန်တဲ့ခါကျတော့လည်းကတော့နော်ပစ္စယပရိက္ခာတိဘာလို့တော့ပစ္စယပရိက္ခာတိပစ္စယဆိုတာကတခြားလားအကြောင်းတရားအကြောင်းတရားအကြောင်းတရားဆိုသင်္ချာကြီးလိုက်ပြီးတော့ရှင်းနေရဖို့မဟုတ်ဘူးနော်ပါဠိတော်နာမည်တက်ပေးထားတာကပစ္စယပရိက္ခာလို့ဒီလိုနာမည်တက်ပေးထားတယ်။ပရိက္ခာဆိုတာကသိသိတာနော်သိသိတာသိသိတယ်ဆိုတာဘာပြောတာလဲအပါဝင်လို့ဆိုလို့နော်ပရိက္ခာဆိုတာသိသိတာသိသိတယ်သိသိတယ်ဆိုတာအပါဝင်နော်အပါဝင်ခြင်းတော်လေးကိုဆွဲယူလိုက်ခြင်းတော်ထဲမှာရှိတဲ့ပစ္စည်းလေးပါပါဝင်ပြီးတော့မလာဘူးလားလား ထမင်းစားရင်ဟင်းကောမပါဘူးလားပါပါလားအဲ့ဒီလိုအပါဝင်ဖြစ်သွားတာပရိက္ခဟလို့ဒီလိုခေါ်တယ်နော်အဲ့ဒီတော့မိမိကတကယ်တမ်းရှိရမှာကရုပ်ပေါ်ရင်ဘာကိုကြည့်မလဲရုပ်ကိုကြည့်နာမ်ပေါ်ရင်ဘာကိုကြည့်မလဲနာမ်ကိုကြည့်ရုပ်ပေါ်ရင်ရုပ်ကိုကြည့်မယ်နာမ်ပေါ်ရင်နာမ်ကိုကြည့်မယ်ဟောပြတဲ့သဘောလေးကရုပ်သိတဲ့သဘောလေးကနာမ်ဒီလိုမဟုတ်လားအဲ့ဒီတော့ကြည့်နေရင်ကြည့်နေရင်ကြည့်နေရင်လည်းမိမိအတိတ်ထဲမှာအပါဝင်ဖြစ်တဲ့အကြောင်းတရားလေးပါအလိုလိုသဘောပေါက်လာနော်မကင်းရမကင်းကြောင်ဖြစ်တဲ့အကြောင်းတရားလေးပါအလိုလိုသဘောပေါက်အလိုလိုသိတာအဲ့ဒါကိုပြစ္ဆယပရိက္ခဟာလို့ဒီလိုခေါ်တယ်နော်ပြစ္ဆယပရိက္ခဟာအကြောင်းကိုသိကြလိုက်ကြည့်ရပါလားအကျိုးကြည့်နေတဲ့အကြောင်းကိုပါမြင်တာလား သူ့ကိုသိကြလိုက်ကြည့်ရမှာဟုတ်ရဲ့လ
ား
မဟုတ်ဘူးဒါဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တွေအတွက်ခွန်ကြီးအထုတ်တယ်လည်းပြောပြပေးနေတာနော်အဲ့ဒီတော့အကြောင်းတရားကိုသိရကြည့်ရမှာမဟုတ်ဘူးအကျိုးကိုကြည့်နေရင်လည်းအလုံးလိုအကြောင်းတရားကိုမြင်လာရမှာဟုတ်တယ်မလားအဲ့ဒါကိုပစ္စယပရိက္ခဟလို့ခေါ်တယ်အဲ့ဒီတော့အကြောင်းတရားကိုမြင်လာဖို့ဆိုရင်အကြောင်းတရားကဘယ်လိုအကြောင်းတွေဖြစ်နိုင်လဲဘယ်လိုအကြောင်းတွေပေါင်းဆောင်လို့ဘယ်လိုအကျိုးတွေဖြစ်တယ်ဆိုတော့သဘောတော့ကလေးတော့ကြိုတင်သိထားဖို့မလိုဘူးလားအဲ့ဒီတော့လိုတဲ့အတွက်ကျေးဇူးတော်ရှင်ကမပန္နိတမုန်းကုန်ဆရာတော်ဘုရားကြီးကပဋိစ္စသမုပ္ပါဒ်တရားလည်းမဟုတ်ဘူးလားမဟုတ်တာပဋိစ္စသမုပ္ပါဒ်ဆိုကြတဲ့ကောကအကြောင်းတရားနဲ့အကျိုးတရားတကယ်သိရမှာကသိအောင်ကြိုးစားရမှာကဘာတရားတော့တကယ်သိအောင်ကြိုးစားရမှာကလေအကျိုးတရားမဟုတ်လားဟုတ်တော့မလားတကယ်သိအောင်ကြိုးစားရမှာကဘာတရားတော့ဒါကြောင့်တော့ဟောဒီပဋိစ္စသမုပ္ပါဒ်ဆက်ဝိုက်အကွက်၄ခွက်ရှိတဲ့အထက်မှာဘယ်အကွက်ကိုသိအောင်ကြိုးစားရမှာလဲနှစ်ခွက်ကိုသိအောင်ကြိုးစားရမယ်ဒီလိုညွှန်လိုက်ညွှန်တာညွှန်တာနှစ်ခွက်ကကြောင်းလားကျိုးလ
ား
အတင်လားလာကလားပြစ္ဆုတ်ပ
ါ
ပြစ္ဆုတ်ပါကျိုးတရားအဲ့ဒီပြစ္ဆုတ်ပါကျိုးတရားကိုသာသိအောင်ကြိုးစားပါအကြောင်းကအလိုလိုသိတာပါလိမ့်မယ်နော်အလိုလိုသိတာပါလိမ့်မယ်ဆိုတော့မိမိရဲ့သိထဲမှာညာကပရိညာဖြစ်နေကျွန်းနေပြီးတော့ဘုဒ္ဓတော်လေးတွေရထားရင်အသိပို့ပြီးတော့ဉာဏ်ရတယ်အဲ့ဒါဉာဏ်ဖို့ဉာဏ်အတွက်အကြောင်းကျိုးဆက်သွယ်ပြီးတော့လည်းမပြဘူးလားပြဟာအကြောင်းကျိုးဆက်သွယ်ပြီးတော့ကြားလိုက်တဲ့အခါတော့ကဲဆွေးကြပါဆိုမြေစိတ်ခန္ဓာလေးတွေပေါ်လာမြေစိတ်ခန္ဓာလေးတွေပေါ်လာတော့မြေစိတ်ခန္ဓာတွေအကျိုးတရားပေါ်လာအရရတော့မျက်စိနဲ့ဆင်းနဲ့တိုက်တဲ့အခါမှာမြေစိတ်မပေါ်ဘူးလားပေါ်လာမြေစိတ်ခန္ဓာတွေတခြားလားအကျိုးတရားလားဟုတ်တယ်အကျိုးတရားခန္ဓာ၅ပါးသစ္စာမြင်နေကြတော့ဒုက္ခဖြစ်တာ။ဒုက္ခလေးမြေစိတ်ခန္ဓာလေးကိုကြည်ရင်ကြည်ရင်ကြည်ရင်ကြည်ရင်နဲ့နော်။နောက်ပိုင်းညာလုံးလုံးသဘောပေါက်လာလိမ့်မယ်။ဩဒီမြေစိတ်ခန္ဓာမြေစိတ်ကလေးဟာသူ့ကလုံမဲ့တက်တက်ပေါ်လာမှမဟုတ်ပဲပဲ။မျက်စိနဲ့အစင်းနဲ့တိုက်ချိန်ကြမှသူပေါ်လာတာပဲ။မျက်စိနဲ့အစင်းနဲ့မတိုက်ရင်သူပေါ်လာမှမဟုတ်ပဲပဲဆိုပြီးတော့အကြောင်းမှရောပြီးတော့သိသိပြီးတော့မသိရဘူးလားသိရလားအကြောင်းကိုတမင်တွေကလိုက်ကြည့်နေရပါလားအကျိုးကိုသိချာသိအောင်ကြည့်ရမှာလားမြေစကလေးပေါ်မြေစကလေးကိုသာကြည့်နော်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကမျက်စိတွေအစင်းတွေတိုက်တာတွေလိုက်ကြည့်နေကြမလို့ဘူးဟုတ်တယ်မဟုတ်လားမြေစကလေးပေါ်ရင်မြေစကလေးပေါ်တာကိုကြည့်ဟောတာမြေစကလေးပဲဖြစ်တဲ့ပြီးတော့ပြက်တယ်ပေါ်လာတာကခန္ဓာ၅ပါးမြေစိတ်ခန္ဓာထဲမှာဝေဒနာလည်းပါတယ်၊သင်ညာလည်းပါတယ်၊သင်္ခါရလည်းပါတယ်။မိနေတာကယုတ်အာလုံးပေါ်လာတော့ခန္ဓာ၅ပါး။ဩဒါမြေစိတ်ခန္ဓာလေးပဲ၊ဓာတ်ရှားစိတ်ခန္ဓာလေးပဲ။ဟာဒါနာစိတ်ခန္ဓာလေးပဲ။ဟာဒါစားစိတ်ခန္ဓာလေးပဲ။ဟောဒါကတော့ညာနာကောင်းစိတ်ခန္ဓာလေးပဲ။ဟောဒါကတော့တွေးတောစိတ်ခန္ဓာလေးပဲ။သိအောင်မကြည့်ရဘူးလားကြည့်ရအောင်။ပါတယ်ကြည့်။ဉာဏ်နဲ့ကြည့်ရမှာပေါ့နော်။အဲ့တော့ဉာဏ်ရည်ကြည့်ရတဲ့အခါကျတော့မြင်စိတ်ခန္ဓာလေးပါပဲလို့သိနေရင်နာမရူပပရိစ္ဆေဒဉာဏ်လေးဖြစ်နေတာပေါ့ဟုတ်လားမဟုတ်လားအဲ့တော့ဒီတိုင်းနဲ့ရပ်မထားပဲနဲ့ဆက်လက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့မြင်စိတ်ခန္ဓာလေးကြည့်နေရင်ကြည့်နေရင်မြင်စိတ်ခန္ဓာလေးဖြစ်လာတယ်ဖြစ်ပြီးတော့ပြတ်သွားတယ်ကြားစိတ်ခန္ဓာလေးဖြစ်လာတယ်ဖြစ်ပြီးတော့ပြတ်သွားတယ်နော်ကြည့်နေရင်ကြည့်နေရင်ဘလို့လို့အလုံးလုံးသဘောပေါက်ဘလို့သဘောပေါက်လာတယ်လဲဆိုရင်ဩမြင်စိတ်ခန္ဓာလေးကလည်းပဲဒီကြောင့်ဒီကြောင့်လေပေါင်းဆောင်မှဒီကျိုးလေးတွေဖြစ်လာတာပဲအလုံးမဲ့သက်သက်ဗျာမလားဖြစ်တာမှမဟုတ်ပဲအကြောင်းပါမသိလိုက်ရဘူးလားသိလိုက်ရလားမြင်စေရဲ့အကြောင်းတွေဘယ်လိုလဲဘယ်ပါလဲမျက်စိအချင်းကြားစေရဲ့အကြောင်းတွေဘယ်လိုလဲဘယ်လိုတော့နားနဲ့အသံနာစေရဲ့အကြောင်းတွေ နှခေါင်းနဲ့နဲ့စားစေရဲ့အကြောင်းသည
်
နေရာနဲ့ရတာရတာကောင်းစေရဲ့အကြောင်းသည်ကိုယ်နဲ့ကြည့်တွေ့စေရာတွေးတော်စေရဲ့အကြောင်းသည်စိတ်နဲ့ကြံ့တွေးစေဒါပဲမဟုတ်လားမျက်စိနဲ့စိတ်နဲ့တိုက်တော့ဗာစိတ်ခန္ဓာပေါ်မယ်နားနဲ့တန်နဲ့တိုက်တော့နှခေါင်းနဲ့နားနဲ့တိုက်တော့ကိုယ်ရနဲ့ရတာနဲ့တိုက်တော့ကိုယ်နဲ့တွေးကြည့်စရာအယုံနဲ့တိုက်တော့ဉာဏ်နာကောင်းစိတ်ခန္ဓာပေါ်မယ်။မနောနဲ့တွေးတော့စရာနဲ့တိုက်တော့တွေးတော့စိတ်ခန္ဓာပေါ်မယ်။ဟုတ်တယ်မလား။အဲဒီတော့ကျိုးဖြစ်တဲ့မြင်စိတ်ကြားစိတ်နာစိတ်စားစိတ်ခန္ဓာကလေးတွေကိုကြည့်နေရင်ကြည့်နေရင်လည်းနာမ်ရောပိစေတာညာကလေးရက်တန်လာတဲ့အခါကျတော့အော်သူတို့ကဒီတိုင်းပေါ်လာမှာပုံပဲ။အကြောင်းနဲ့တွဲတွဲပြီးပေါ်နေတာပဲ။အကြောင်းကပြုတ်ပြန်ဖန်တီးပိတ်လိုက်လို့ဟောဒီအကျိုးတရားလေးတွေပေါ်နေတာပဲ။မသိရပါလားသိရလားနောက်တစ်ခါယောတရားကြတဲ့တော့ယောရဲ့ကြောင်းတရားက၄မျိုးရှိတယ်။ကံရဲ့၊စိတ်ရဲ့၊ဝိတုရဲ့၊အာဟာရရဲ့ခဏမျိုးတော့ကံစရာကတော့အတိတ်တုန်းကပြုပြင်ဖန်တီးပေးခဲ့တဲ့ကံအတိတ်တုန်းကပြုလုပ်ခဲ့တဲ့ကံအခုဒီအချိန်မှာရှားလို့မရတော့တတ္တိပဲကျန်တယ်။စေရနာတဲ့ကံတရားကချုပ်သွားပြီမရှိတော့ဘူး။နော်။ဝိတုတရားစရာကလည်းပူတယ်၊ဝိတုအေးတယ်၊ဝိတုစတယ်ပဲမရှိဘူးလားရှိလား
။
အဲ့ဒါတွေကလည်းယုံတရားရှိပြီပြင်ပဗိဒ္ဓအာယုံတွေအာရသရာကလည်းပဲထောက်ပံ့ပေးစေတဲ့ပြင်ပဗိဒ္ဓအာယုံပဲမဟုတ်လားသူလည်းယုံတရားအဲ့ဒါဒီနေရာမှာလည်းကရအကြောင်းဖြစ်နေရုပ်ရဲ့အကြောင်းတရားဖြစ်နေတည်တည်ချာချာအတွင်းကြကြသိအောင်ကြိုးစားရမှာကစေဟုတ်တယ်မလားလှမ်းကျင်တဲ့စိတ်ကြောင့်လှမ်းတဲ့ရုပ်ပေါ်တယ်ကြွားကျင်တဲ့စိတ်ကြောင့်ကြွားတဲ့ရုပ်ပေါ်တယ်ထိုင်ကျင်တဲ့စိတ်ကြောင
့်
ထိုင်တဲ့ရုပ်ပေါ်တယ်ရွှေကျင်တဲ့စိတ်ကြောင
့်
ရွှေတဲ့ရုပ်ပေါ်တယ်စားကျင်တဲ့စိတ်ကြောင့
်
စားတဲ့ရုပ်ပေါ်တယ်သွားကျင်တာကနာမ်တရားသွားနေတာကရုပ်တရားဒီလိုမဟုတ်လားထိုင်နေတာကနာမ်တရားထိုင်နေတာကရုပ်တရားလှမ်းနေတာကလှမ်းနေတာကစားကျင်တာကစားနေတာကရုပ်တရားအော်ဒီလိုဆိုတော့ဟောဒီရုပ်တရားလေးတွေဟာရုပ်တရားကလေးတစ်ချက်တစ်ချက်ပေါ်သွားတယ်ပေါ်သွားတယ်သူရဲ့ကြောင်းတရားအဖြစ်နဲ့သွားခြင်းနဲ့စိတ်စားခြင်းနဲ့စိတ်ထိုင်ခြင်းနဲ့စိတ်စိတ်ဆိုတဲ့နတရားကလေးစီကိုလည်းပဲစိတ်မရောက်ဘူးလားရောက်ပါဘူ
း
အဲ့ဒီနတရားကလေးကိုလည်းပဲမသိလိုက်ရဘူးလားသိလိုက်ရအဲ့ဒီတော့နတရားဆိုတဲ့ကြောင်းတရားကြောင့်ရုပ်ဆိုတဲ့ကြောင်းတရားဖြစ်တာပါပဲလေဒီအသင်းလေးညသွားပြီဆိုရင်အကျိုးတရားကိုသာမကအကြောင်းမှသိသိပြီးတော့မသိလိုက်ရဘူးလားသိလိုက်ရအဲ့ဒါဘာညာလဲတော့သူကြတော့ပို့ပြီးတော့ခဲရဲသွားပြီအကြမ်းမှာဟုတ်လားအဲ့ဒီအသိရမွေးကြတော့မခဲရဘူးလားခဲရပါအဲ့ဒါလေအလတ်သဘောရပါလားအစ်ကိုဘာဘောရပါလားအစ်နော်အလတ်သဘောရပါလားအစ်သိရမယ်အတိနော်နဘတိကဘာသီတော့ကဘာဒကတမာလေးတွေအတိနဘတိကနမရူပပရိစေရအတိနဘတော့ကသိစရာပရိကအတိဟုတ်တယ်မဟုတ်လားအရိယသိသုံးမျိုးလောက်ရသွားရင်အလတ်စာဘောရဘာသာအစစ်မဖြစ်ဘူးလားဖြစ်အရိယသိလောက်မှမရသေးရင်တော့ဘာဘောရဘာသာတော့ဘုဒ္ဓံသရဏဂိသာမိဓမ္မသရဏဂိသာမိသံဃံသရဏဂိသာမိတောင်းနေတယ်ပဲဘောရဘာသာမဖြစ်ဘူးလားဖြစ
်
သို့တော့ဘာဘောရဘာသာတော့အနေစာဘောရဘာသာလည်းဖြစ်ပါတယ်ဟုတ်တယ်မဟုတ်လားသူတဲ့တစ်စက်ချက်ပြီးတော့ကံကံအကျိုးသိအောင်မလုပ်ရဘူးလားလုပ်ရလားကံကံရဲ့ကျိုးသိတော့ဒါနာကုသိုလ်ပြုမဲ့တိတာဆောင်တည်မဲ့ဘာဝနာကုသိုလ်ရဲ့ကျိုးသာအထောက်မဲ့နော်နည်းနည်းဆင့်မြင့်သူတဲ့တစ်ဆင့်မြင့်ပြီးတော့ယုံနာအကြောင်းသိအောင်လုပ်မဲ့သူတဲ့တစ်ဆင့်ပြတ်ပြီးတော့အကြောင်းနဲ့တပါသိသိပြီးတော့သိအောင်ကျိုးသာမဲ့အဲ့ဒီတော့လေဘောရဘာသာဝင်တယောက်ရှင်းသိရှိတတ်တဲ့ကောင်းငင်္ဂါတွေပြည့်စုံပြီလားဉာဏ်မျိုးချန်နေလေတော့လက္ခဏာဉာဏ်နဲ့မဲ့အဲ့ဒီဉာဏ်မျိုးအကြောင်းဆိုတော့မရက်ပြန်ကြမှာကျေးဇူးပြုမဲ့ကနေ့တော့ LINE စီတို့တော့ကြအောင်လို့အေးကျမချမ်းသာစွာပြည့်မြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးကိုလည်းလက်သဖွဲ့တည်ရအောင်ယေရှုစောင့်ရှောက်ထောက်ပံ့နိုင်တော့သာသနာပြည့်ပုံကိုယ်တို့ပုံပုံများများဖြစ်ကြပါစေ